Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်က2016ခုနှစ်မတ်လ18ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32 kHz 9339 line meter 40 kHz 9433 line meter 49 kHz 63439ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။တို့ရရှိနေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မွေးပါအခုမနေ့ကင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်တရားသူကြီးမယ်ရစ်ဂါလန်ကိုသမ္မတဩဘားမားကအမိစင်းတည်သွင်းလိုက်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရသူနဲ့ဆက်ဆံရေးအဆင်ပြေတိုးတက်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတရားဝန်ကြီးချုပ်ကပြောပါတယ်မြန်မာအစိုးရရဲ့ဝန်ကြီးဌာနစီးရင်ကို NLD ပါတီကလွတ်တော်ကိုဒီကနေ့တင်သွင်းမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလှော်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံမှာအရက်သားစစ်စစ်သမရတူရွေးကောက်တင်မြောက်ခံခဲ့ရတဲ့အပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့သဘောထားကဘယ်လိုရှိပါသလဲ
Following the historical national polls on November 8th, the Secretary General congratulates His Excellency Tin Kyo, who was elected by the Myanmar Parliament.
ဒါကတော့ကုလသမဂ္ဂအထူးအတွင်းမှုချုပ်ရဲ့ပြောခွင့်ရသူတူဖြစ်တဲ့ Stephen Duterte ပြောဆိုသွားတာဖြစ်ပါတယ်။ဒါ့အပြင်ရှမ်းပြည်နယ်မြောက်ဒါ့အပြင်ရွေးချယ်တင်မြောက်ခံရတဲ့ဒုတိယသမ္မတ Henry Bantiu နဲ့တွေ့ဆုံမေးမြန်းချက်နောက်ပြီးတော့စစ်တွေမျိုးကနေကန်စာနယ်ဇင်းသမားတူရဲ့နေအိမ်ဘုံခွဲတက်ခိုက်ခံရမှုအပေါ်စုံစမ်းစစ်ဆေးအရေးယူပေးဖို့စာနယ်ဇင်းအဖွဲ့တွေကတောင်းဆိုလိုက်တယ်ဆိုတဲ့အကြောင်းနောက်ပြီးတော့တမရတိဦးထင်ကျော်နဲ့ NLD ပါတီဝင်တွေဦးဆောင်တဲ့အစိုးရတွေတက်လာတဲ့အခါမှာဘလို့အရေးကိစ္စတွေကအဓိကစိန်ခေါ်မှုဖြစ်မလဲဆိုတာနဲ့ပတ်သက်ပြီးတော့ American Washington DC မှာဖြစ်လို့တဲ့ပညာရှင်တွေရဲ့ရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံရေးအကြောင်းဆွေးနွေးပွဲမှာနားဆင်ကြရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးမှာပါအခုတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစောဝင်းလည်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ပြည်ကြရလာအတွင်းရုတ်တရက်ကွယ်လွန်သွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီယိုစကာလီယာနေရာမှာအစာထုတ်ခန့်အပ်ဖို့အတွက်တရားစီရင်မှုတွေမှာအလယ်အလတ်အယူဝါဒရှိသူဗဟုအစိုးရအယူခံတရားရုံးတရားသူကြီးမယ်ရစ်ဂါလန်ကိုသမ္မတဘရက်အိုဘားမားကအမိစင်းတည်သွင်းလိုက်ပါတယ်။ဒါပေမဲ့ Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတင်းမာမှုတွေတိုးလာနေပြီးနိုင်ငံတော်တရားရုံးချုပ်မှာအစာထုတ်ခန့်အပ်မဲ့သမ္မတအိုဘားမားအမိတင်သွင်းသူကိုလက်ခံတွေ့ဆုံမှာမဟုတ်တယ်လို့သူ့ကိုရွေးချယ်ရေးအတွက်မဲခွဲဆုံးဖြတ်မှာလည်းမဟုတ်ဘူးလို့ပြောပါတယ်။နောက်ဆုံးရာထူးသက်တမ်းမှာရောက်နေတဲ့သမ္မတဩဘားမားအနေနဲ့နိုင်ငံတော်တရားရုံးချုပ်ရဲ့လစ်လပ်တဲ့နေရာခန့်အပ်မှုကိုနောက်တက်မဲ့သမ္မတခန့်အပ်ခွင့်ပြုသင့်တယ်လို့အထက်လွှတ်တော် Republican အမတ်ကြီးကပြောပါတယ်2018ခုနှစ်ဇန်နဝါရီလနောက်ပိုင်းအထိသမ္မတတာဝန်ကိုထမ်းဆောင်သွားမဲ့ဩဘားမားကတော့နိုင်ငံတော်တရားရုံးချုပ်တရားသူကြီးကိုရွေးချယ်ခန့်အပ်ဖို့ဟာသူ့ကိုဖွဲ့စည်းပုံအခြေခံဥပဒေကပေးအပ်ထားတဲ့တာဝန်ဖြစ်တယ်လို့ပြောကြားလိုက်ပြီးသူရွေးချယ်ထားတဲ့ကိုယ်စားလှယ်လောင်းကိုအတီးပြုတ်မဲ့ကြားနာစစ်ဆေးပွဲကိုကျင်းပပေးဖို့ Republican အများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်ရဲ့တာဝန်ဖြစ်တယ်လို့ပြောပါတယ်တရားရုံးချုပ်ရဲ့လစ်လက်တဲ့နေရာမှာခန့်အပ်မှုအတွက်အခုလိုအခြေတင်အငင်းပွားမှုဖြစ်ရခြင်းကခန့်အပ်ခံရမဲ့တရားသူကြီးအစ်စ်အနေနဲ့နိုင်ငံတော်တရားရုံးချုပ်မှာသဘောထားပွင့်လင်းမှုနဲ့ရှေးဟောဆန်တဲ့အယူဝါဒကွဲပြားမှုတွေအကြားချင်းခွင်ရှာညှိပေးနိုင်မဲ့အရေးကြီးတဲ့ပုံကဖြစ်တဲ့အတွက်ဖြစ်ပါတယ်
2016ခုနှစ် American သမ္မတရွေးကောက်ပွဲမှာ Republican Party ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဝင်ရောက်ယှဉ်ပြိုင်နေတဲ့ Donald Trump နဲ့ Democratic Party ရဲ့ကိုယ်စားလှယ်လောင်းဖြစ်တဲ့ဝင်ရောက်ယှဉ်ပြိုင်နေတဲ့ Hillary Clinton တို့ဟာအင်ကာနစ်ချင်းပါတဲ့အကျိုးမဲပေးပွဲတွေမှာတိတိတသားအနိုင်ရခဲ့ကြတယ်လို့လနဲ့ချီးပြီးကြမ်းမြင့်ခဲ့တဲ့မဲဆွဲပွဲတွေမှာလည်းထိတ်ကပဲပြေးနေတာမို့သူတို့ Party ရဲ့သမ္မတလောင်းတွေဖြစ်တဲ့အမည်စင်းတင်သွင်းခံရဖို့ရှိနေပါတယ်အရွေးကောက်ခံအမတ်တူးမဟုတ်တဲ့အင်ချန်မြေတထေးကြီး Trump ရော2009ခုနှစ်ကနေ2013ခုနှစ်ထိနိုင်ငံခြားရေးဝန်ကြီးဖြစ်ခဲ့တဲ့ Clinton ပါလာမယ့်ဇူလိုင်ပါတီတွင်ရွေးကောက်ပွဲတွေမှာသူတို့ပါတီရဲ့သမ္မတလောင်းတွေဖြစ်နေအမည်စင်းတင်သွင်းခံရဖို့မတိကျသေးပေမဲ့သူတို့ရဲ့ပြိုင်ဘက်တွေကိုအပြတ်တန်အနိုင်ရပြီးရှေ့ဆုံးကနေဦးဆောင်နေသူတွေဖြစ်ပါတယ်ဒါပေမဲ့လည်းသူတို့နှုတ်ဟာလာမယ့် November သမ္မတရွေးကောက်ပွဲမှာထိတ်တဲတွေ့မဲ့သူတွေဖြစ်နေရည်ရွယ်ပြီးစကားနဲ့အနိုင်ယူတိုက်ခိုက်မှုတွေကိုလှုပ်ခဲ့ကြပါတယ်ဗော်ဒဖူးနဲ့လူတွေ့မေးမြန်းကမ်းတစ်ခုမှာ Mr. Trump ကကလင်တန်ဟာသမ္မတဖြစ်ဖို့အတွက်ခွန်အားဒါမှမဟုတ်ခံနိုင်ရင်မရှိပဲနိုင်ငံအတွက်အကြီးအကျယ်အရှက်ရဖို့ဖြစ်လာစေမဲ့သူလို့ပြောခဲ့တာပါကလင်တန်ကလည်း Trump နဲ့ပတ်သက်ပြီးအင်ကာနဲ့အကျိုးမဲပေးပွဲကသူ့ရဲ့အောင်ပွဲခံမိန့်ခွန်းမှာ American နိုင်ငံရဲ့သမ္မတတဦးဟာသူ့နိုင်ငံကိုခုခံကာကွယ်နိုင်စွမ်းရှိရမှာဖြစ်ပြီးအရှက်ရစေဖို့မဟုတ်တလို့ American နိုင်ငံရဲ့ပထမနေရာရောက်နေတဲ့ကြီးကျယ်မြင့်မြတ်မှုကိုလည်းအဆုံးရှုံးမခံနိုင်ဘူးလို့ပြောပါတယ်
အမေရိကန်သမ္မတလောင်းရွေးချယ်မှုတွေရဲ့မဲဆွယ်စည်းရုံးမှုတွေတွင်တရုတ်နိုင်ငံဟာမကြာခဏဝေဖန်ပြောကြားခြင်းခံရပေမဲ့ တရုတ်ဝန်ကြီးချုပ်လီကေချန်းကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာမိသူနိုင်သည့်ဖြစ်စေနှစ်နိုင်ငံဆက်ဆံရေးဟာအပြုသဘောဆောင်တဲ့ဘက်ကိုဆက်လက်ဦးတည်သွားမယ်လို့ယုံကြည်ကြောင်းပြောပါတယ်။အမေရိကန်သမ္မတမက်ဆွတ်စီအမှုတွေဟာတက်ကြွလန်းဆန်းပြီးအများစုရဲ့စိတ်ဝင်စားမှုရရှိစေကြောင်းဗုဒ္ဓနေ့ကပြုလုပ်တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်လီကေချန်းကအဲ့လိုပြောကြားလိုက်တာပါ။သမ္မတကိုယ်စားလှယ်လောင်းနေရဲ့အမြင်နဲ့ပတ်သက်လို့တော့ဝန်ကြီးချုပ်ကအနည်းငယ်ပဲပြောကြားခဲ့ပါတယ်။ကမ္ဘာစည်းဝေးအင်အားအကြီးဆုံးနိုင်ငံကြားကကွဲလွဲမှုတွေဟာငြင်းပယ်လို့မရနိုင်တယ်လို့တချို့ကိစ္စတွေမှာတိတိတသာကွဲပြားမှုတွေရှိနေပေမဲ့လည်းတရုတ်နိုင်ငံဟာမနစ်ကအမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်လာခဲ့တယ်ဆိုတဲ့အချက်ကိုတော့အများစုကမျက်ကွယ်ပြုနေကြတယ်လို့ဝန်ကြီးချုပ်လီကေချန်းကပြောပါတယ်။နိုင်ငံအပြန်အလှန်ကုန်သွယ်မှုပမာဏဟာမနစ်ကအမေရိကန်ဒေါ်လာ960ဘီလီယံအထိရှိခဲ့တယ်လို့ဆိုပါတယ
်။ Syria နိုင်ငံမြောက်ပိုင်းက Gulf State ထိန်းချုပ်ထားတဲ့ဒေသတွေကိုပြည်내အုပ်ချုပ်တဲ့စစ်နဲ့ကျင့်သုံးတဲ့နေရာတွေဖြစ်နေမကြခင်ကြီးညာဖို့မျှော်လင့်ရတယ်လို့ Gulf အရာရှိတွေပြောကြားလိုက်တဲ့နောက်မှာပဲ Syria ထဲမှာတစ်စိတ်တစ်ပိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့နေမြေလေးတွေကိုအတိမတ်ပြုမှာမဟုတ်ဘူးလို့ American ပြည်ထောင်စုကပြောပါတယ်။ Syria ရဲ့စီးလုံးညညရေးနဲ့အချုပ်ချာအာဏာတည်ထောင်ခိုင်မြဲမှုအတွက် American နိုင်ငံကဆက်လက်ရည်တည်သွားမှာဖြစ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရ Mark Turner ကဗုဒ္ဓဘူးနေ့မှာပြောပါတယ်။ Syria မှာအုပ်စုအလုံးပါဝင်တဲ့အစိုးရတဲ့ပေါ်ထွန်းရေးအတွက်စစ်မှန်တဲ့ညှိနှိုင်းဆွေးနွေးမှုတွေကနေရတဲ့နိုင်ငံရေးအကူပြောင်းနဲ့တိုးတက်လာဖို့ရှေ့ရှုလှုပ်ဆောင်မှာဆက်လုံမှာဖြစ်ကြောင်းလဲ Mr. Turner ကပြောပါတယ်။ Gulf State ရဲ့အစီအစဉ်ကတော့ Syria မြောက်ပိုင်းက Gulf State ဥဆောင်တဲ့ကိုပိုင်းအုပ်ချုပ်ခွင့်ရဒေသ၃ခုကိုပေါင်းစည်းနိုင်ဖို့ပါ။ဒီလှုပ်ဆောင်ချက်ဟာအင်းနီချင်းတူရကီရဲ့ကန့်ကွက်မှုနဲ့ရင်ဆိုင်ရဖို့ရှိပါတယ်။အခုလို Gulf State နဲ့ပေါ်လာရင်တူရကီနိုင်ငံတွေကလူနည်းစု Gulf State ကခွဲထွက်ဖို့အတွက်တောင်းဆိုမှုတွေတိုးလာမှာကိုစိုးရိမ်နေတာဖြစ်ပါတယ်။ဂျနီဗာမှာကျင်းပတဲ့ Syria ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာသူတို့အဖွဲ့ကိုဖယ်ထုတ်ထားတဲ့နောက်ပိုင်းအခုလို Gulf အရာရှိတွေရဲ့ကြီးညာချက်ထွက်ပေါ်လာတာဖြစ်ပါတယ
် UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံမှာမကြခင်ဖွဲ့စည်းမဲ့အစိုးရအဖွဲ့ဝန်ကြီးဌာနတွေရဲ့စီးရင်တွေကိုဒီကနေ့မတ်လ18ရက်နေ့မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုတင်သွင်းမယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဇော်မြင့်မောင်ကပြောပါတယ်။နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရသူကနေတင်ပြလာတဲ့ပြည်ထောင်စုအစိုးရဝန်ကြီးဌာနအရေးအတွက်နဲ့ပြည်ထောင်စုဝန်ကြီးဦးရေကိုပြည်ထောင်စုလွှတ်တော်နာယကကဒီကနေ့လွှတ်တော်ကိုတင်ပြအတည်ပြုမှာဖြစ်ပါတယ်။ဒါအပြင်လာမယ့်သတင်းပတ်အတွင်းမှာအစိုးရအဖွဲ့ဝန်ကြီးစည်းရုံးကိုကြီးညာသွားဖို့ရှိနေပြီးဝန်ကြီးဌာနတချို့ကိုပေါင်းစည်းသွားမယ်လို့လည်းသူကပြောပါတယ်။အခုလိုဝန်ကြီးဌာနတွေကိုတက်နိုင်သမျှစုစည်းပြီးအရေးအတွက်လျှော့ချလိုက်တာဟာရေရှည်အလားအလာကောင်းမိမဲ့သတိနဲ့ဆောင်ရွက်ဖို့လိုတဲ့အကြောင်းလွန်ခဲ့တဲ့နှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံအုပ်ချုပ်ရေးရန်တရားစနစ်မှာယိုယွင်းမှုတွေရှိခဲ့တာကြောင့်လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခြေအနေတွေပြန်လည်တက်မလာအောင်စနစ်တကျလှုပ်ဆောင်သွားဖို့လိုအပ်ကြောင်းနိုင်ငံရေးအခက်အခဲတွေကသုံးသပ်ပြောဆိုကြပါတယ်။
ပြောင်းရန်ဆွေကနျူကလ িয়ার နဲ့ပဲ့ထင်းတက်ဒုံးကျည်နောက်ဆုံးဆန်းသက်ပြစ်လှမှုတွေပေါ်တုံ့ပြန်နေနေနဲ့မြောက်ကိုရီးယားပေါ်ဒဏ်ခတ်မှုအသစ်တွေချမှတ်တဲ့အမိန့်ကိုအမေရိကန်သမ္မတဘရက်အိုဘားမားကလက်မှတ်ရေးထိုးလိုက်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার လက်နဲ့ထုတ်နိုင်မှုကြိုးပမ်းချက်တွေကိုကန့်သတ်ဖို့ရည်ရွယ်ပြီးကာလကြာရှည်ကျင်းပနေတဲ့နိုင်ငံတကာဆွေးနွေးပွဲတွေကိုဆန့်ကျင်ပြီးမြောက်ကိုရီးယားက January 6ရက်နေ့နျူကလ িয়ার ဆန်းသက်မှုနဲ့ February 9ရက်ပဲ့ထင်းတက်ဒုံးကျည်ပြစ်လှမှုလုပ်ခဲ့တဲ့နောက်ပိုင်းအခုလိုသမ္မတအမိန့်ထုတ်ပြန်လိုက်တာဖြစ်ပါတယ်။သမ္မတအင်ဂျီပြောခွင့်ရ George Arnest ကသမ္မတဆုံးဖြတ်ချက်အမိန့်ကိုဗုဒ္ဓဟူးနေ့မှာကြေညာခဲ့တာပါ။အခုလိုအမေရိကန်ဘက်ကအရေးယူတန်းကတ်မှုအတဲဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြောက်ကိုရီးယားပေါ်ကန့်ကွက်မဲမရှိတညင်တညွတ်ထဲချမှတ်တဲ့အရေးယူတန်းကတ်မှုကိုအမေရိကန်ပြည်ထောင်စုကအကောင့်ထဲဖော်ကွင်းရတာဖြစ်ကြောင်းလည်း Mr. Arnest ကပြောပါတယ
်။မြောက်ကိုရီးယားပေါ်ကျူးလွန်တဲ့ရာဇဝတ်မှုကြောင့်အလုပ်ကြောင်းနဲ့ထောင်နဲ့ဆန်ကားနဲ့ချမှတ်အပြစ်ပေးခံထားရတဲ့အမေရိကန်ကောလိပ်ကျောင်းသားကိုလွတ်ပေးဖို့သမ္မတအိုဘားမားအစိုးရကမြောက်ကိုရီးယားနိုင်ငံကိုတောင်းဆိုလိုက်ပါတယ်။ပြည်ပနိုင်ငံတွေမှာရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေရဲ့လုံခြုံစိတ်ချရမှုတွေပိုအရေးကြီးတဲ့ကိစ္စသမ္မတအိုဘားမားအစိုးရအတွက်မရှိဘူးလို့အင်မြူရာပြောခွင့်ရ George Arnest ကဗုဒ္ဓဟူးနေ့မှာပြောပါတယ်။မြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့နိုင်ငံရေးရည်မှန်းချက်တွေအတွက်အမေရိကန်နိုင်ငံသားတွေကိုအုံချနေတယ်ဆိုတာတဖြည်းဖြည်းထင်ရှားလာနေတယ်လို့လည်းသူကပြောပါတယ်
။အမေရိကန်ရရှိတဲ့ဖန်ဆီထိန်းသိမ်းထားတဲ့ဒေါ်လာကလေးချီရှိတဲ့လက်ငွေတွေကိုပြန်ရဖို့ကြိုးစားနေတယ် FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်မှုဆောင်ကော်မတီအဖွဲ့ရင်းနဲ့ဟာသူတို့ဟာပြီးခဲ့တဲ့ကမ္ဘာဖလားပွဲမဲတွေကိုရောင်းစားခဲ့ရတယ်လို့ဝန်ခံခဲ့ပါတယ
်။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ဒေါခင်မြို့တက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်အတွင်းပထမအဦးဆုံးအရသာသမ္မတအဖြစ်
ဥချင်းကျော်ကိုပြည်တော်စုလွှတ်တော်ကနေတခဲနဲ့ရွေးချယ်တင်မြှောက်ခဲ့ကြတဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုတွေဆက်လက်ပြီးတော့ထွက်ပေါ်လာနေတာမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကလည်းဝမ်းမြောက်ဂုဏ်ယူတဲ့အကြောင်းပြောကြားလိုက်ပြီးတော့မြန်မာနိုင်ငံစီးလုံးညီညွတ်ဖို့အတွက်အရေးပါတဲ့ပုံကိုယ်ဒီအားလုံးလက်တွဲဆောင်ရွက်ကြဖို့တိုက်တွန်းတဲ့အကြောင်းတင်ညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။အလားတူပဲ EU နဲ့မြန်မာနဲ့အိန္ဒိယချင်းနိုင်ငံတွေကလည်းဥထင်ကျော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရတဲ့ပေါ်ဝမ်းမြောက်ဝမ်းသာကြိုးစားတဲ့အကြောင်းသဘောထားတွေထုတ်ပြန်ခဲ့ပါတယ်။အပြည့်စုံကိုကိုစော်ဝင်းနိုင်ကစူးစီးတင်ပြတာထားဖို့နားဆင်ပါခင်ဗျာ။
မလ၁၅ရက်နေ့ကမြန်မာနိုင်ငံပြည်ထောင်စုလွှတ်တော်ကနေဥထင်ကျော်ကိုနိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်လိုက်တာဟာနှစ်ပေါင်း60ကျော်အတွင်းအယတသမ္မတအဖြစ်ပထမဆုံးအကြိမ်ရွေးကောက်တင်မြှောက်ခံရခြင်းဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်တို့အပါအဝင်ကမ္ဘာနိုင်ငံအများအပြားကဝမ်းမြောက်ဂုဏ်ယူကြောင်းဇက်တိုက်ဆိုသလိုထွက်ပေါ်လာနေတာပါဥထင်ကျော်နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရမှုအတွက်ချီးကျူးဂုဏ်ပြုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကမလ၁၆ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်
။ Following the historical national polls on November 8th, the Secretary General congratulates His Excellency Tin Kyo, who was elected by the Myanmar Parliament.
2005 November 10ရက်နိုင်ငံရဲ့တမိုင်းဝင်ရွေးကောက်ပွဲတွေပြီးလွှတ်တော်ကနေနှစ်ပေါင်း50ကျော်အတွင်းမြန်မာနိုင်ငံရဲ့ပထမဆုံးအယက်သားသမ္မတကိုရွေးချယ်ခဲ့တဲ့အတွက်အတွင်းရေးမှူးချုပ်ကချီးကျူးဂုဏ်ပြုပါတယ်။ဒါဟာမကြခင်တက်တန်းကုံဆုံးတော့မဲ့အစိုးရကအစပြိုးခဲ့တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုရှေ့ရှုဆောင်ရွက်နိုင်မဲ့ထူးခြားတဲ့အောင်မြင်မှုတရားလည်းဖြစ်ပါတယ်
။ဒါအပြင်မြန်မာနိုင်ငံစီးလုံးညီညွတ်ရေးနဲ့တည်ငြိမ်ရေးတို့အတွက်အရေးပါတဲ့ပုံကိုယ်တွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့အတွက်လည်းအတွင်းရေးမှူးချုပ်ဘန်ကီမွန်းကတိုက်တွန်းပြောကြားလိုက်ကြောင်းစတီဖန်ဒူဂျာရစ်ကဆက်ပြောပါတယ်
။ The Secretary General hopes that the people of Myanmar will continue steadfastly on the path of democracy and national reconciliation and at this defining moment of transition calls upon President
Tin Kyaw မြန်မာနိုင်ငံသားတွေအနေနဲ့ဒီမိုကရေစီနဲ့အမျိုးသားပြန်လည်ရင်ကြားစေရေးလမ်းကြောင်းပေါ်မှာခိုင်ခိုင်မာမာဆက်လက်ရှောက်လှမ်းနိုင်ကြလိမ့်မယ်လို့အတွင်းမှုချုပ်ကမျှော်လင့်ပါတယ်။အတွင်းကူးပြောင်းရေးကာလရဲ့အထင်ကြီးကျလာတဲ့အခုလိုအချိန်မျိုးမှာတမရအဖြစ်ရွေးချယ်ခံရသူဦးထင်ကျော်နဲ့အတူတခြားအဓိကကျတဲ့ခေါင်းဆောင်တွေအနေနဲ့နိုင်ငံရဲ့စီးလုံးညီညွတ်ရေးနဲ့တည်ငြိမ်ရေးကိုအားဖြည့်ရမှာချောမွေးပြီးတော့ငြိမ်းချမ်းစွာပေါ်ဆောင်နိုင်ရေးအတွက်အလုံးပါဝင်လှုပ်ဆောင်ကြဖို့လေတွင်းမှုချုပ်ကတိုက်တွန်းပါတယ
်အလားတူပဲ EU ဥရောပသမဂ္ဂအနေနဲ့နှစ်ပေါင်း90ကျော်အတွင်းဒီမိုကရေစီနည်းအရဥထင်ကျော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရမှုအပေါ်နှွေးထွေးစွာကြိုဆိုကြောင်းမြန်မာနိုင်ငံရဲ့မိတ်ဆွေလည်းဖြစ်ပြုပြင်ပြောင်းလဲရေးတွေကိုထောက်ခံအားပေးလာသူလည်းဖြစ်တဲ့ EU အနေနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေနဲ့ရည်ရှိတည်တံ့ပြီးတရားဝါပြောတဲ့နိုင်ငံဖြစ်လာရေးအတွက်သမ္မတဥထင်ကျော်အပါအဝင်မကြခင်ထွက်ပေါ်လာမယ့်အစိုးရအသင်းနဲ့အတူလက်တွဲဆောင်ရွက်တော့မှာဖြစ်ကြောင်းဥရောပမူဝါဒရေးရာနဲ့လုံခြုံရေးဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂရီနီရဲ့ပြောခွင့်ရအမျိုးသမီးမာယာကိုချန်းချစ်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ပြင်သစ်နိုင်ငံသားရေးဝန်ကြီးယင်းမတ်အိုင်ရော့ကလည်းဥထင်ကျော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရမှုအပေါ်ကြိုဆိုကြောင်းနဲ့လွတ်တော်ကပေးအပ်လိုက်တဲ့အရေးပါတဲ့တာဝန်တွေကိုထမ်းဆောင်တော့မဲ့သူ့အနေနဲ့အောင်မြင်မှုတွေရရှိနိုင်ရေးအတွက်စုမုံကောင်းတောင်းလိုက်ပါကြောင်းမလ16ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။တောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရပြီးတဲ့နောက်ဥထင်ကျော်သမရအဖြစ်ရွေးချယ်တင်မြှောက်ခံရတာဟာတိုင်းပြည်အတွင်းမှာပြုပြင်ပြောင်းလဲမှုတွေဆက်လက်ဖြစ်ပေါ်နေတယ်ဆိုတဲ့ပြရုပ်ဖြစ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးယင်းမတ်အိုင်ရော့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့အင်ဒိုနီးရှား၊မလေးရှားနဲ့ကမ္ဘောဒီးယားနိုင်ငံတွေအပြင်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းဥထင်ကျော်သမရအဖြစ်ရွေးချယ်တင်မြှောက်ခံရမှုအပေါ်ချီးကျူးဂုဏ်ပြုကြောင်းမနေ့ကပြောဆိုခဲ့ကြပါတယ်။မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကလည်းဥထင်ကျော်သမရအဖြစ်ရွေးချယ်တင်မြှောက်ခံရမှုအတွက်ဂုဏ်ယူဝမ်းမြောက်ကြောင်းရှစ်ဆက်လမ်းရမယ့်ကိစ္စအရရအတွက်တည်ငြိမ်အေးချမ်းရေးစီးလုံးညီညွတ်ရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းမလ15ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့လွတ်တော်အတွင်းတပ်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတာအပြင်အရေးပါတဲ့ဝန်ကြီးဌာနတွေကိုစစ်တပ်ကဆက်လက်ချုပ်ကန့်ထားဆဲဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာလူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်ရေးအတွက်တပ်မတော်ရဲ့ပါဝင်ဆောင်ရွက်မှုဟာအရေးပါတဲ့အခန့်ကဏ္ဍမှာရှိနေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟိလီကလည်းမတ်လ14ရက်နေ့ကလူခွင့်ရေးကောင်စီညီလာခံအတွင်းမြန်မာနိုင်ငံအကြောင်းအစီရင်ခံစာတင်သွင်းတဲ့အထက်ထည့်သွင်းပြောကြားခဲ့ပါတယ်။ဥထင်ကျော်ဟာနိုင်ငံတော်သမ္မတအဖြစ်မတ်လ31ရက်နေ့မှာကျန်းသက်စာကျင်းပမှာဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစိုးရဝန်ကြီးဌာနတွေစီရင်ကိုဒီကနေ့ကြာတာပရင်းနေ့မှာလွတ်တော်ကိုတင်သွင်းမှာဖြစ်ပြီးအ အစိုးရဝန်ကြီးအဖွဲ့အမည်စည်းရင်းကိုတော့ရှေ့သတင်းပတ်ထဲမှာလွတ်တော်ကိုတင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကုဇော်ဝင်းလိုင်စူးစီးတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။တစ်ဆက်တည်းကြားရမယ်ဆိုတဲ့တင်ရတော့မြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်တင်ပထမအဦးဆုံးအရတားသမ္မတတယောက်အဖြစ်ဒေါအောင်ဆန်းစုကြည်ရဲ့အနီးကပ်ယုံကြည်အားထားရတဲ့သူဦးထင်ကျော်ကိုထောက်ခံမဲ့အများဆုံးနဲ့ပြည်တော်စုလွတ်တော်ကနေရွေးချယ်တင်မြှောက်လိုက်ပါပြီ။ဒုတိယသမ္မတတွေအဖြစ်လဲတက်မတော်သားကိုစလေတီတင်သွင်းတဲ့ဦးမြင့်ဆွေနဲ့ NLD ကဦးဟန်နရီဘန်တီယူတို့ကိုရွေးချယ်တင်မြှောက်တာခံခဲ့ရပါတယ်။အဲ့ဒီထက်ကဒုတိယသမ္မတဟန်နရီဘန်တီယူကိုရန်ကုန် VOA ရုံးခွဲရဲ့တာဝန်ခံဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
။မင်္ဂလာပါရှင
်။မင်္ဂလာပါခင်
ဗျာ။ Okay, congratulations ပါ။
ဟုတ်ကဲ့ကျေးဇူးပါ။
ဒုသမရအဖြစ်နဲ့ရွေးကောက်တင်မြှောက်ဆင်ခံရတဲ့အတွက်အများကြီးဝမ်းသာဂုဏ်ယူမိပါတယ်ရှင်။ဒီဒုသမရအနေနဲ့ပေါ့နော်ပထမဆုံးဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကနေပြီးတော့ဒီလိုမျိုးတိုင်းရင်းသားတဲ့အရာနေလူမျိုးစုတွေကနေပြီးတော့မှချင်းတိုင်းရင်းသားတယောက်ကိုအခုလိုရွေးချယ်လိုက်တာဟာဘလို့ရည်ရွယ်ချက်နဲ့များရွေးချယ်လိုက်တာပါလဲရှင်
။အာကျွန်တော်ဟိုတိုင်းသားစီလို့ညီညွတ်ရင်းနဲ့အမျိုးသားရင်းကြစီရဲ့အတွက်အဓိကရွေးပြီးလုပ်တယ်လို့ပဲကျွန်တော်ယူဆပါတယ်
အဲ့တော့ဒီချင်းလူမျိုးတယောက်အနေနဲ့ပေါ့နော်ချင်းပြည်နယ်ဆိုတာလေဒီမြန်မာနိုင်ငံမှာဖွံ့ဖြိုးမှုအနေကြဆုံးပြည်နယ်ထဲမှာတစ်ခုဖြစ်ပါတယ်။ဟိုရခိုင်ပြည်နယ်လည်းဖွံ့ဖြိုးမှုနေကြပါတယ်။ဒါပေမဲ့ချင်းပြည်နယ်ကတော့ပေါ့လေတဘာဝတယံစာတာတွေမရှိသလောက်ပဲဖြစ်တဲ့ခါကြတော့ဒီချင်းပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်ရေးပေါ့နော်အခုလဲကိုလဲဒီလုတ်ပိုင်နိုင်ခွင့်ရှိတဲ့နေရာကိုရောက်လာပြီဆိုတဲ့ခါကြတော့တင်းဆက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးအတွက်ဘယ်ကဏ္ဍကိုဦးစားပေးပြီးလုပ်ချင်ပါလဲရှင်
။အော်အဲ့ဒါပတ်သက်ပြီးတော့အခုကျွန်တော်နိုင်ငံတော်ဒုတိယသမ္မတဆိုတော့ဒါတနိုင်ငံလုံးမှာတောင်းရှိပါတယ်ခင်ဗျ။အဲ့ဒါကြောင့်လည်းကျွန်တော်ဘေတိုင်းရယ်ဘယ်ပြည်နယ်ရယ်ဆိုကွက်ပြီးတော့ကျွန်တော်အနေနဲ့ကြည့်လို့မဖြစ်တော့ခင်ဗျာတနိုင်ငံလုံးအတိုင်းတာနဲ့ပဲတိုင်းလူကြီးတို့ပေါ့နော်တပြိုင်တည်းပေါ့နော်အဲ့လိုအချက်ကိုကျွန်တော်ဆွေးရနေအကုန်လုံးစစ်စင်ပြီးအကောင်းဆုံးတိုင်ပြီးဆွေးနွေးပြီးတော့မှအဆောင်ရဖို့ဖြစ်ပါတယ်
ဟုတ်ကဲ့ပါကျွန်မချင်းပြည်နယ်ကိုရောက်ဖူးပါတယ်ရှင်အခုတော့လမ်းပန်းဆက်သွယ်ရေးကအရင်ကတော့မဆိုးဘူးပေါ့နော်ဒါပေမဲ့လည်းအခုလောလောဆယ်မှာကတော့ဟိုအကောင်းကြီးတော့မဟုတ်သေးဘူးတော်တော်ကြီးကိုရုန်းကန်လှုပ်ရှားနေကြရသေးတယ်ချင်းတော်ဆိုတာလည်းရွာကြီးကတထောင်နဲ့တထောင်သွားကြရတာလေဆိုတော့တော်တော်ခက်ခဲပါတယ်အဲ့မှာပို့ပြီးခက်ခဲတာဘာလဲဆိုတော့ဒီအလုံးကင်လုံနိုင်တဲ့လူငယ်လူရွယ်တွေတိတ်မရှိကြတော့ဘူးရှင်အကုန်လုံးပြပထွက်ကြတာရှိတော့လေ
အဲ
့တော့ဒီအလုံးကင်ဖန်တီးရမြန်ပို့ပြီးအရေးမကြီးဘူးလားလို့
အဲ့ဒါပတ်သက်ပြီးတော့လဲအဲ့ဒါလဲချင်းပြည်နယ်တပီဟိုပြည်နယ်တစ်ခုထဲနဲ့တော့ကွက်ကြည့်လို့တော့တိတ်ပြီးတော့ဟိုမဖြစ်ဘူးထင်ပါဘာလို့ဆိုတော့အခုနိုင်ငံခြားကိုထွက်ပြီးအလုံးကြတော့ဆိုတာဒါတနိုင်ငံလုံးဖြစ်ပါတယ်ခါဂျာနဲ့တိုင်းနဲ့ပြည်နယ်အကုန်လုံးပါကြပါတယ်ဆိုတော့ပြည်နယ်တစ်ခုအနေနဲ့ကွက်မကြည့်ပဲနဲ့တော့တနိုင်ငံလုံးအတိုင်းတာနဲ့ပဲခြုံပြီးကြည့်မှာပဲဟာပို့ပြီးတော့အဟိုဟာလေပါတက်မယ်လို့ထင်ပါတယ်ခင
်ဗျဒီတိုင်းရင်းသားနယ်မြေမှာပေါ့နော်လက်နက်ကိုင်အဖွဲ့အစည်းတွေလည်းရှိနေသေးတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဩအန်တီဒေါအောင်ဆန်းစုကြည်ကလည်းပြောပါတယ်သူအများအားပြောတာကျွန်တော်တို့အစိုးရတိဖွဲ့ပြီးဆိုလို့ရှိရင်ဒါကျွန်တော်တို့ဟိုကျွန်တော်တိုင်းပြည်ရဲ့တိုင်းသားစီလို့မျိုးကြီးပေါ့နော်အဓိကတိုင်းပြည်ရဲ့တင်ရင်အချမ်းကြီးပေါ့နော်တရားဥပဒေစုံမွေးကိုနံပါတ်1စာပြေးပြီးတော့ account ထည့်ဖို့ဆိုတာခဏနဲ့ပြောပါရခင်ဗျာအဲကြောင့်ဒီဟာကျွန်တော်စူးစမ်းပြီးတော့လုပ်မယ်ဆိုလို့ရှိရင်မျှော်လင့်တိုင်းပဲကျွန်တော်ဒီကျွန်တော်တိုင်းပြည်ရဲ့ငြိမ်းချမ်းရေးဟာဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ
။အောင်မြင်မယ်လို့ယုံကြည်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။အခုဟိုဒုတိယသမ္မတနှစ်ဦးရွေးလိုက်တဲ့အထက်မှာနောက်ထပ်ဒုတိယသမ္မတတဦးအားလည်းဟိုပေါ်တော့တက်မတော်သားကိုစလေရတင်လိုက်တာပေါ့နော်။သူနဲ့ပတ်သက်လို့ရောဒီလက်တွဲလှုပ်ရှေ့ဆက်ပြီးတော့လက်တွဲလှုပ်ကင်နိုင်ဖို့အခြေအနေဘယ်လိုများရှိပါလဲရှင်
။အဆင်ပြေမယ်လို့ကျွန်တော်ယုံကြည်ပါတယ်။မျှော်လင့်ပါတယ်။ဘာဖြစ်လို့ဆိုတော့သူကလည်းအရင်ကတက်မတော်သားအောင်ဖြစ်ပါတယ်။ကျွန်တော်တက်မတော်သားအောင်ဆိုတော့ဘယ်လိုဖြစ်ဖြစ်ပေါ့နော်။သူနဲ့ကျွန်တော်ကြားမှာအဆင်မပြေစားအကြောင်းမရှိပါဘူးခင်ဗျာ။နိုင်ငံအကျိုးပေါ့နော်တိုင်းပြည်အကျိုးအတွက်စိတ်ရင်းစနာကောင်းကောင်းနဲ့ပဲထားပြီးတော့လောက်ကြမယ်ဆိုလို့ဆိုဘာမှမပြေလည်စားအကြောင်းမရှိပါဘူးအားလုံးပြေလည်ပါပါခင်ဗျာ
ဟုတ်ကဲ့ပါဟိုဦးဟန်နရီဘန်တီယူအနေနဲ့ပေါ့နော်ကိုယ့်ရဲ့ဘဝအတွေ့အကြုံလေးပေါ့အဲ့ဒါများနည်းနည်းမျှဝေပေးလို့ရမှာမသိဘူးဟိုဘယ်မှာကြီးပြင်းလာတာပါလဲရှင
်ကျွန်တော်ကကျွန်တော်ရွာဇာတိရွာပေါ့နော်တကယ်ထိုင်လာပြီးတော့တကယ်ရွာမှာကျွန်တော်ဟိုမွေးဖွားလာပြီးတော့ခဲအဲ့မှာခုနှစ်တန်းထိအလေးတန်းထိအောင်ပါနဲ့တောင်းတက်ပြီးတော့ဟာခမြို့မှာကျွန်တော်70အောင်ပါတယ်70အောင်ပြန်ကျွန်တော်ဒီတက်မတော်ထိတ်ကိုဝင်ပါတယ်တက်မတော်မှာ20လောက်ဘုံမွှေစင်ထိတောင်ထမ်းဆောင်ပါတယ်ခင်ဗျအဲ့နောက်မှာကျွန်တော်အမတ်တိအစက်မုံကြီးထားရက်ဖက်ကိုပြောင်းရွှေ့ပြီးတော့တောင်ထမ်းဆောင်ပါတယ်အမတ်တိစက်မုံကြီးထားတာ9နှစ်ကျော်ကျော်70လောက်တောင်ထမ်းဆောင်ပြီးတော့အလုပ်ကနားပါတယ
်ဟုတ်ကဲ့ဟိုနိုင်ငံသားမှာသွားပြီးနေဘူးတယ်ဆိုတော့ဟိုအမှတ်တမ်းတွေရှိတယ်လို့ပြောနေကြလို့လေ
ဟုတ်ကဲ့
ဟုတ်ကဲ့ပါ
အဲ့ဒါတော့ကျွန်တော်အမျိုးသမီးနိုင်ငံတော်အစိုးရခွင့်ပြုချက်နဲ့ပေါ့နိုင်ငံချင်းမှာပညာတော်တင်သွားဖို့ ရှိပါတယ်အဲ့ချိန်မှာကျွန်တော်တို့မိသားစုအလုံးပေါ့နော်ဟိုကလေးတွေလည်းငယ်ငယ်သေးတွေဆိုတော့ထားကြည့်လို့မရအောင်အဲ့ဒါနဲ့ကျွန်တော်တို့မိသားစုအလုံးပေါ့နော်နိုင်ငံခြားအမျိုးသမီးတင်ညာဒီကိစ္စနဲ့ကျွန်တော်ထောက်ခံသွားခြင်းဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့အခုမိသားစုရောဒီပြန်ရောက်နေကြပါလ
ားရောက်နေပါခင်ဗျာတော်ရောက်နေပါတ
ယ်အဒုသမရာတူဖြစ်လာတဲ့ဆိုတဲ့ခါကျတော့ချင်းတောင်ကအမျိုးတွေရောဂုံယူနေကြမှာပေါ့နော
်အမျိုးတွေမှမဟုတ်ပါဘူးခင်ဗျာချင်းတိုင်းသားအလုံးပေါ့နော်အလုံးကျွန်တော်နဲ့ထပ်တူထပ်မြကျွန်တော်ဝမ်းသာနေကြပါဂုံယူမစုံဖြစ်နေကြပါခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့ဒေါခင်ဆိုဝင်းရဲ့တွေ့ဆုံမေးမြန်းတင်ပြထားတာကိုနားဆင်ကြရတာဖြစ်ပါတော့ခင်ဗျာတစ်ဆက်တည်းပြောရမယ်ဆိုရင်မြန်မာနိုင်ငံမှာပထမဦးဆုံးရသားသမ္မတကိုရွေးချယ်နိုင်ခဲ့တာဟာမတူညီတဲ့အစုဖွဲ့တွေအတွက်ညီညွတ်မှုရစေမယ့်ဆုံးဖြတ်ချက်တစ်ခုဖြစ်တယ်လို့မြန်မာအရေးကြောင်းကျင်သူတွေကပြောပါတယ်မြန်မာနိုင်ငံမှာသမ္မတအသစ်ဦးထင်ကျော်နဲ့ NLD ပါတီဝင်တွေဦးဆောင်တဲ့အစုရသည်တက်လာတဲ့ခါမှာဘလို့အရေးကိစ္စတွေကိုအဓိကစိန်ခေါ်မှုဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံဝါရှင်တန် DC မှာပြုလုပ်တဲ့ရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံအကြောင်းဆွေးနွေးပွဲမှာပညာရှင်တွေဆွေးနွေးကြတာကိုတွားရောက်သတင်းယူခဲ့တဲ့ကိုရဲကောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါမတ်လ16ရက်နေ့ကဝါရှင်တန် DC မြို့ကာနက်ဂီအန်ဒေါ်မန့်ဖော်အင်တာနေရှင်နယ်ပီးစ်စင်တာမှာအာရှဖောင်ဒေးရှင်းကပြုလုပ်ခဲ့တဲ့ Post Election Myanmar Contest Opportunities and Challenges ဆိုတဲ့ဆွေးနွေးပွဲမှာမြန်မာအရေးကျွမ်းကျင်သူပညာရှင်တွေကသုံးသပ်ပြောကြားခဲ့ကြတာပါပြီးခဲ့တဲ့ရက်တွေအတွင်းမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာစစ်တပ်ရဲ့အုပ်စိုးမှုအပြီးအရက်သားသမ္မတကိုရွေးချယ်နိုင်ခဲ့တာနဲ့ပတ်သက်ပြီးအာရှဖောင်ဒေးရှင်းရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ် Kim NB Nin ကအခုလိုပြောပါတယ်
I think that the choice of a president in Myanmar first and foremost it has to be a unifying selection
မြန်မာနိုင်ငံမှာဒီသမ္မတနဲ့ဒုသမ္မတအသစ်တွေကိုရွေးချယ်လိုက်တာဟာမတူညီတဲ့အစုအဖွဲ့တွေပြန်လည်စုစည်းညီညွတ်ဖို့အတွက်ရည်ရွယ်ချက်ဖြစ်မယ်လို့ထင်ပါတယ်ဥထင်ကျော်ကိုသမ္မတအသစ်ဖြစ်နဲ့ရွေးလိုက်တာဟာအသွင်ကူးပြောင်းရေးကာလမှာအရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်သမ္မတအသစ်ရွေးချယ်ပြီးနောက်ပိုင်း NLD ပါတီရဲ့မူဝါဒတွေနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒီခေါင်းဆောင်တူဦးရဲ့သဘောထားနဲ့တည်းမဟုတ်ပဲတခြားအရေးပါတဲ့ပုံကိုယ်ရဲ့ဆုံးဖြတ်ချက်တွေလည်းပါဝင်အောင်မှာပါအသက်ဖွဲ့စည်းမဲ့အစိုးရဖွဲ့နဲ့ဝန်ကြီးဖွဲ့မှာဘယ်သူတွေပါလာမလဲဘယ်လိုပုံစံနဲ့အခွင့်အာဏာခွဲဝေလှုပ်ဆောင်ကြမယ်ဆိုတာတွေကိုတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ
်ဝါရှင်တန် DC အခြေစိုက်အာရှဖောင်ဒေးရှင်းကပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာတွားရောက်ပြုလုပ်ခဲ့တဲ့လူလူစစ်တမ်းအရမြန်မာနိုင်ငံမှာလိုအပ်နေတယ်လို့လူတိုင်းလူလူကသဘောတူတဲ့အချက်ကတော့အစိုးရနဲ့ပြည်သူလူထုကြားအပြန်အလှန်ယုံကြည်မှုမရှိကြတာဖြစ်တယ်လို့ဒီဆွေးနွေးပွဲမှာတင်ပြခဲ့ပါတယ်။ဒါ့အပြင်တိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရအောင်ဆက်လုပ်ဖို့စည်ရဲမွဲတေမှုကိုလျှော့ချပြီးစီးပွားရေးအလုပ်ကိုင်အခွင့်အလမ်းတွေတိုးလာအောင်လုပ်ပေးဖို့ပြည်သူလူထုကြားလူမှုရေးတဟဇာတာရှိအောင်ထိန်းသိမ်းဖို့ဒီမိုကရေစီနီလမ်းမကျတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့စတာတွေဟာနောက်တက်လာမယ့်အစိုးရအတွက်အဓိကရင်ဆိုင်ရမယ့်အရေးကိစ္စတွေဖြစ်လာမယ်လို့အာရှဖောင်ဒေးရှင်းအဖွဲ့က Kim NB Nin ကပြောပါတယ်။အသက်ဖွဲ့စည်းရမယ့် NLD အစိုးရအနေနဲ့ပြည်ထောင်စုအဆင့်အစိုးရလွှတ်တော်နဲ့ပြည်내တိုင်းအဆင့်အစိုးရလွှတ်တော်တွေအကြားအာဏာခွဲဝေမှုကွဲပြားအောင်လုပ်ဖို့နိုင်ငံပိုင်အကြီးစားလုပ်ငန်းစုကြီးတွေရဲ့ပွင့်လင်းမြင်သာမှုရှိအောင်လုပ်ဖို့စတဲ့အချက်တွေကိုလည်းအာရှဖောင်ဒေးရှင်းအဖွဲ့ကအကြံပြုထားပါတယ်။ဒါ့အပြင်စီးပွားရေးကဏ္ဍမှာဆိုရင်လည်းရှေ့ဆက်ပြီးမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုကို 9.8 ရာခိုင်နှုန်းအနည်းဆုံးရှိနေအောင်ထိန်းထားနိုင်မယ်ဆိုရင် LDC လို့ခေါ်တဲ့ဖွံ့ဖြိုးတိုးတက်မှုအနည်းဆုံးနိုင်ငံအဖြစ်ကနေလွတ်မြောက်ပြီးဝင်ငွေအလဲလက်ရှိတဲ့နိုင်ငံအဖြစ်ရောက်ရှိလာနိုင်မှုအလားအလာရှိနေတာကိုအခုအသက်တက်လာမဲ့အစိုးရရဲ့လက်ထက်မှာအောင်မြင်အောင်လုပ်ဖို့ဘာတွေလိုမလဲဆိုတာနဲ့ပတ်သက်ပြီး Center for Economy, Environment and Society အဖွဲ့ကညွှန်ကြားရေးမှူးဒေါက်တာတင်ထူးနိုင်ကအခုလိုပြောပြခဲ့ပါတယ
် Economic issue ကဒီ agriculture ပေါ်မှာပြန်ပြောင်းမိခိုးနေတယ်။နောက်ပြီးတော့ခုနက trade နဲ့ FDI ပဲသူတို့ကပြန်စဉ်းစားထားတယ်။နောက်တစ်ခုကကြတော့ကျွန်တော် HRD ပေါ့နော် Human Resource Development ကျွန်တော်ကဒီလေယာဉ်ဝတ်တစ်ဖက်ကဖွံ့ဖြိုးတိုးတက်အောင်လုပ်မယ်။ဒီတစ်ဖက်ကလည်း Manufacturing Service Sector ကိုဗျံလူဖွံ့ဖြိုးတိုးတက်နိုင်မယ်နည်းရနေရှာပြီးဗျံလူလို့ကျွန်တော်တို့လုပ်ဆွေးချင်တယ်။ဒါမှလည်းပဲသူက Manufacturing တိုးတက်လာလို့ရှိရင်ဒီ Agriculture Sector ကဟို Surplus Labor တွေကို Absorb လုပ်နိုင်မှာ
။အရသာအစိုးရစစ်စစ်တက်လာတော့မယ်ဆိုပေမဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရ NLD ပါတီကောင်းဆောင်ဒေါက်ဆန်းစုကြည်အနေနဲ့တမရဖြစ်ခွင့်မရှိတာလွှတ်တော်မှာစစ်တပ်ကအမှတ် 25 ရာခိုင်နှုန်းရယူထားတဲ့အပြင်ကာကွယ်ရေးပြည်ထောင်ရေးနဲ့နယ်စပ်ရေးရာလိုမျိုးအရေးပါတဲ့ဝန်ကြီးဌာနတွေကိုဆက်ပြီးထိန်းချုပ်ခွင့်ရထားတာလူသိနေသေးတဲ့ NDSC ခေါ်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုစစ်တပ်ကဆက်ပြီးချုပ်ကင်ထားတာစတဲ့ကန့်သက်ချက်တွေကိုလည်းကျွမ်းကျင်သူတွေကထောက်ပြခဲ့ကြပါဗျာ
ကိုရဲကောင်တင်ပြတော့တာဖြစ်ပါရခင်ဗျာတို့ရရှိမယ်ခင်ဗျာရခိုင်ပြည်နယ်စစ်တွေမြို့ကနေကန်စာနယ်ဇင်းသမားတဦးရဲ့နေအိမ်ကိုဘုံခွဲတက်ခိုက်ခံရမှုကိုစုံစမ်းစစ်ဆေးအရေးယူပေးဖို့အတွက်နိုင်ငံတကာစာနယ်ဇင်းအဖွဲ့ကတောင်းဆိုလိုက်ပါတယ်ဒါဟာစာနယ်ဇင်းလွတ်လပ်ခွင့်ကိုလည်းချင်းချောက်ရာရောက်နေတယ်လို့နိုင်ငံတကာစာနယ်ဇင်းအဖွဲ့တွေကထောက်ပြနေကြပါတယ်အသေးစိတ်ကိုမန္တန္တချန်းကပြောပြပါလိမ့်မယ်ခင်ဗျာ
အားရရဲ့သတင်းဌာနအယ်ဒီတာချုပ်ဦးမင်းမင်းရဲ့နေအိမ်ကိုမတ်လ10ရက်နေ့ညတကောင်းရဲမတိုင်ခင်မှာဘုံခွဲတက်ခိုက်ခံခဲ့ရတာဖြစ်ပါတယ်အဲ့ဒီအချိန်ကအိမ်သားတွေရှိမနေတဲ့အတွက်ထိခိုက်ဒဏ်ရာသူတရားမှမရှိခဲ့ပေမဲ့နေနိုင်ငံတွေကတော့ပျက်စီးသွားတယ်လို့ဦးမင်းမင်းက VOE ကိုပြောပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးအမေရိကန်ခြေဆိုင်သတင်းတော်များကာကွယ်ပေးရေးကော်မတီ CPJ ရဲ့အာရှရေးရာပူးပေါင်းဆောင်ရွက်ရေးမှူးBot this ကအခုလိုပြောဆိုခဲ့ပါတယ
် What we're most concerned with is
that ဆိုရမှာဒီကိစ္စကိုစုံစမ်းစစ်ဆေးမှုတွေမလုပ်မှာရေဆုံးရေဖျားမလိုက်မှာကိုကျွန်တော်တို့စိုးရိမ်ဆုံးမှာကျွန်တော်တို့အနေနဲ့ကတော့နိုင်ငံတော်အဆင့်အာဏာပိုင်အနေနဲ့ဒီအမှုကိုကျူးလွန်တဲ့သူကိုစုံစမ်းဖော်ထုတ်အရေးယူစေချင်ပါတယ
်အလားတူပြင်းထန်ခြေဆိုင်နေကြမဲ့သတင်းတော်များအဖွဲ့ RSF ကလည်းအစိုးရအနေနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့နဲ့ဒါဟာသတင်းလွတ်လပ်ခွင့်ကိုချိမ့်ချောက်တဲ့လုပ်ရည်လို့လည်းမတ်လ16ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဒါ့အပြင်မြန်မာနိုင်ငံမှာစာနယ်ဇင်းသမားတဦးရဲ့နေအိမ်အခုလိုဘုံခွဲတိုက်ခိုက်ခံရမှုဟာပထမအဦးဆုံးအကြိမ်ဖြစ်တာကြောင့်လွတ်လပ်စွာရေးသားဖော်ပြလိုကြတဲ့မြန်မာနိုင်ငံအရေးရက်ကသတင်းတောက်တွေအတွက်အန္တရာယ်ရှိတယ်လို့လည်းဘော့ဒစ်ကပြောဆိုခဲ့ပါတယ
် I think in any place where there's conflict like that
ခံပြီးနေမှာဖြစ်နေတယ်လို့ပြည်ပခန့်ဖြစ်ပေါ်တဲ့ဘယ်နေရာမျိုးမဆိုလူတိုင်းအတွက်အန္တရာယ်များပါတယ်သတင်းတွေကိုစုံစမ်းဖော်ပြနေတဲ့သတင်းသမားတွေအတွက်တော့ပိုးတောင်အန္တရာယ်များမယ်လို့ထင်ပါတယ်အခုဖြစ်တဲ့ဘုံခွဲတက်ခတ်မှုကစိုးရင်စရာပါနောက်ကွယ်မှာဘလို့အကြောင်းနေရှိတယ်လဲဆိုတော့မသိရတာကလည်းပိုးပြီးတော့စိုးရင်စရာကောင်းပါလေ
RIA သတင်းဌာနအယ်ဒီတာချုပ်ဦးမင်းမင်းကတော့သူ့နေအိမ်ဘုံခွဲတိုက်ခိုက်မခံရခင်လူမှုကွန်ရက်စာမျက်နှာတွေမှာသူနဲ့သူ့လုပ်ဖော်ကင်ဘက်တွေအပေါ်ချင်းချောက်မှုတွေရှိခဲ့တယ်လို့လဲ VOA ကိုအခုလိုပြောပြခဲ့ပါတယ်
ပေါ်ကွယ်မှုမဖြစ်ခင်ရပောင်း20လောက်အလိုကလေးကကျွန်တော်တို့ရဲ့တင်ထုတ်လို့မှုတွေနဲ့ပတ်သက်ပြီးဒီ social online media facebook တို့ viber တို့မှာမုံစကားတွေအများကိုဟိုပြန့်နှံ့နေခဲ့ပါတယ်အထူးသဖြင့်အခုပေါက်ကွယ်ခဲ့တဲ့နေအိမ်ဟာဆိုရင် RIA ရုံးခန်းဖြစ်တဲ့အကြောင်းရယ်ကိုမင်းမင်းရဲ့နေအိမ်ဖြစ်တဲ့အကြောင်းကိုမင်းမင်းတို့ကိုတက်မယ်ဆိုရင်ဟို7-30ကနေ30အထိဆက်ရှင်ကိုလွှဲပေးသွားမယ်စတဲ့ဟိုလှုံ့ဆော်ရေးရေးသားမှုတွေကအများကြီးတွေ့ခဲ့ရပါတယ်ဒီလိုတွေ့ပြီးတိတ်မကြခင်မှာပဲပေါက်ကွင်းမှုဖြစ်တဲ့အတွက်ဒီပေါက်ကွင်းမှုဟာကျွန်တော်တို့ထုတ်လုပ်တဲ့သတင်းတွေနဲ့ဆက်ဆက်နိုင်တယ်လို့ဒီရခိုင်ပြည်နယ်ရဲတပ်ဖွဲ့ကလည်းအတည်ပြုထားပါတယ်ကျွန်တော်တို့ဟိုမလ9ရက်နေ့ကပေါ့နော်ထုတ်လုပ်ခဲ့တဲ့သတင်းထဲမှာဒီရခိုင်စံတို့ AASUC ရှုပ်ဘူရှုပ်ထုံးနိုင်ကိုရာဟာရခိုင်ပြည်နယ်ရဲ့ဟိုမူရိပ်လမ်းကြောင်းတွေကိုသူကဦးဆောင်စီမံခန့်ခွဲမှုပြုလုပ်နေတယ်ဆိုတဲ့သတင်းကိုရေးသားခဲ့ပါတယ်ဟိုရခိုင်ပြည်နယ်အတွင်းမှာဖမ်းမိတဲ့ဟို AA တပ်ဖွဲ့ဝင်တွေရဲ့ဟိုထုတ်ဆိုချက်တွေကိုကိုးကားပြီးရခိုင်ပြည်နယ်ရေးတပ်ဖွဲ့ရေးမှုကပြောကြားခဲ့ပါတယ်ဒီပြောကြားချက်ကိုကိုးကားပြီးကျွန်တော်တို့ရေးသားခဲ့ပါတယ်တစ်ချိန်တည်းမှာပဲဘလဝဟိုရှင်းတောင်တဲ့နေသားတွေမှာပေါ့နော်ဒီ AA ဘက်ကဟိုရှင်းတိုင်းရင်းသားတွေရဲ့ဟိုစာနယ်ရေးရိတ်ခါတွေကိုဟိုတန်ဖိုးတစုံတရာမပေးဘဲလူယူတာတွေအဲ့ဒီတဲ့နေကိုလည်းရေးသားခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာအမုံကဖြန့်ဝေမှုတွေကအရင်ကပြင်းထန်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဆိုတော့လောလောဆယ်ဒီအာဏာပိုင်တွေကရောဒီကိစ္စနဲ့ပတ်သက်ပြီးဘလို့ကင်တွယ်နေလဲရှင်
။ဒီဟာနဲ့ပတ်သက်ပြီးတော့ဟိုပထမဆုံးစုံစမ်းစစ်ဆေးမှုတွေကိုရခိုင်ပြည်နယ်ရဲတပ်ဖွဲ့အပြင်ဒီကောက်ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်တို့ဒေသကုကမုံစစ်ဌာနချုပ်ပါတယ်။နောက်ပိုင်းဟိုနေဆက်ရေးရာကောက်ရုံးရှင်းဝန်ကြီးဌာနစတဲ့ဟိုပြည်နယ်ဆင့်တော်ဝင်ရှိတဲ့အကောင်လုံးကလာရောက်စစ်ဆေးခဲ့ပါတယ်။ဒီလိုစစ်ဆေးမှုနောက်ပိုင်းမှာဟိုရခိုင်ပြည်နယ်ရဲတပ်ဖွဲ့ဖက်ကထုတ်ပြန်လာတာကဒီဘုံကအတန်ဘုံဖြစ်တယ်လို့ထုတ်ပြန်ခဲ့ပါတယ
်။ RIA သတင်းဌာနအယ်ဒီတာချုပ်ဦးမင်းမင်းရဲ့နေအိမ်ဘုံခွဲတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့စစ်တွေမြို့ရဲစခန်းက1908ခုနှစ်ပောက်ကွဲစေတတ်တဲ့အရာဝတ္ထုပစ္စည်းအဥပဒေပုံမှန်သုံးတဲ့အမှုဖွင့်စုံစမ်းစစ်ဆေးနေစဲလည်းဖြစ်ပါတယ်။ဒါ့အပြင်ဒီဖြစ်ရပ်ကိုပြည်내အစ်စ်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပေးဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကိုတရားဝင်စာပေးဖို့တောင်းဆိုထားတယ်လို့လည်းဦးမင်းမင်းကပြောဆိုခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းမှာတော်တာရှင်များခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ90နဲ့လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
ဒီကတော့ဘုရားမူကြီးတန်းရွှေရဲ့လူယုံတော်ပေါ့နော်ဒီလိုဟာမျိုးတွေလူပြောကြတယ်ဆိုတော့ဒါတွေကသိပြီးတော့အရေးကြီးတယ်ကျွန်တော်မထင်ဘူးကြာတကယ်လက်တွေမှာတိုင်းပြည်အတွက်
ဘောရင်နိုင်ငံရေးသမားတူဦးဖြစ်တဲ့ဦးတူဝေပါအပတ်စဉ်မြမရေးသုံးသက်ချက်အစီအစဉ်ကိုပြန်လည်နားဆင်တဲ့အခါမှာအပြည့်ဆုံးကြားဖို့ရှိပါတယ်နောက်ပိုင်းမှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုဦးကျော်စံသားကတင်ဆက်ထားပါတယ်ခင်ဗျာ
မြမအသွင်ကူးပြောင်းရေးအတွက်မရှိမဖြစ်စစ်တပ်ဆိုရဲကောင်းစင်တဲ့ Global Times မှာတရုတ်ပြည်သူနေစဉ်သတင်းစာရဲ့ Editor ချုပ်ဒိန်ကန်းရေးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြလိုပါတယ်။အခုမြန်မာနိုင်ငံမှာအစိုးရဝန် NLD ကအပြေးအဝါကြီးစိုးခွင့်မရတဲ့အတွက်နောက်တိုင်းကသုံးသပ်သူတို့မကျေနပ်ကြပါဘူး။သူတို့ဟာအနောက်တိုင်းဒီမိုကရေစီစံနဲ့တိုင်းတာပြီးစစ်တပ်ဟာနိုင်ငံရေးကလုံးဝနောက်ဆုံးမှတ်သာဒီမိုကရေစီစစ်မယ်လို့ယူဆနေကြတာဖြစ်ပါတယ်။ဒါပေမဲ့သူတို့ပြောသလိုလုပ်လိုက်ရင်မြန်မာတနိုင်ငံလုံးဝယုံသွန်းကားဖြစ်သွားနိုင်ပါတယ်။အခုရရှိထားတဲ့မြန်မာနိုင်ငံရွေးကောက်ပွဲရလဟာအရသာနိုင်ငံရေးပါတီနဲ့စစ်တပ်ပူးပေါင်းဆောင်ရွက်မှုနမူနာစစ်တမျိုးဖြစ်ပါတယ်။ချင်းမျိုးသားဟန်နရီဗန်သီယူဒုတိယသမ္မတဖြစ်လာတာလည်းတိုင်းရင်းသားပေါင်းစုံပါဝင်မှုကိုကိုးစားပြုထားတာဖြစ်ပါတယ်။ဖွဲ့စည်းပုံအရလွှတ်တော်အမတ် 25 ခန်းလုံးကိုစစ်တပ်ကခန့်အပ်တာဟာဒီမိုကရေစီရွေးကောက်ပွဲအခြေခံမှုကိုချုပ်ဖောက်တာဖြစ်ပေမဲ့မြန်မာနိုင်ငံရေးအသွင်ကူးပြောင်းမှုဟာပကတိအခြေအနေကိုတော့သွေဖီလို့မရနိုင်ပါဘူး။အရှိအလက်ပိုင်းနဲ့အရှိတောင်အခြားစစ်တပ်အင်အားကောင်းတဲ့နိုင်ငံတချို့မှာအနောက်တိုင်းပုံစံအတိအကျလှုပ်ဆောင်တဲ့ဒီမိုကရေစီဖော်ဆောင်ရေးတွေကြာဆုံးသွားတာအများကြီးတွေးကြရပြီပါပြီမြန်မာနိုင်ငံမှာစစ်တပ်နှစ်ပေါင်း50ကျော်အုပ်ချုပ်လာခဲ့တာပါအခုအရသာဝန်ထမ်းလောကဟာစစ်အုပ်ချုပ်ရေးအောက်မှာပုံပေါ်လာခဲ့တာဖြစ်ပါတယ်ဒါကြောင့်သူ့ကိုချက်ချင်းပြန်ပြင်ဖို့လွယ်လိမ့်မယ်မဟုတ်ပါဘူး NLD မှာလည်းအုပ်ချုပ်ရေးအတွက်ဝန်ထမ်းအလုံးအလောက်မရှိပါဘူးအတွေ့အကြုံအင်မတန်နှဲပါပါတယ်ဒါကြောင့်လက်ရှိအဆောက်အုံအပေါ်အားထားယုံကလွယ်ပြီးရွေးစရာလမ်းသိပ်မရှိသေးပါဘူးနောက်မှသာအုပ်ချုပ်ရေးရန်တရားကိုတဖြည်းဖြည်းပြုပြင်ရမှာဖြစ်ပါတယ်။နိုင်ငံရေးစီးပွားရေးလူမှုရေးမှာသူတို့စစ်တပ်ရဲ့အကျိုးစီးပွားတွေအခိုင်အမာအမြင့်တွယ်နေပါတယ်။ဒါကိုထိပါရင်ပြန်လည်ခုခံတာနဲ့ရင်ဆိုင်ရပါလိမ့်မယ်။စစ်တပ်ကိုတကယ်တော့ဘယ်လိုကင်တွယ်ဆက်ဆံရမယ်ဆိုတာဒေါအောင်ဆန်းစုကြည်ကောင်းကောင်းသဘောပေါက်ပါတယ်။လောလောဆယ်မှာအမျိုးသားပြန်လည်တည်မြဲရေးအတွက်ရောစီးပွားရေးဖွံ့ဖြိုးမှုအတွက်ပါစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှသာဖြစ်နိုင်မှာပါ။NLD ဟာဒီမိုကရေစီဖော်ဆောင်ရေးနဲ့လက်ရှိအခြေအနေရောက်လာဖို့အတော့ကိုပေးဆက်ခဲ့ရပြီပါပြီစစ်တပ်နဲ့လက်တွဲလှုပ်ဆောင်ခြင်းအပြင်သာလျှင်အသွင်ကူးပြောင်းရေးဖြစ်ထွန်းနိုင်ပွဲရှိတယ်လို့ဖော်ပြထားပါရခင်ဗျာကနေဒါဝန်ကြီးချုပ်မြန်မာနိုင်ငံကိုဘာကြောင့်ဦးစားပေးသင့်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ Ron Graham ရေးသားထားတဲ့ဆောင်းပါးကိုတော့ The Globe and Mail မှာတွေ့ရပါတယ်ကနေဒါနိုင်ငံဟာ2013မှာမြန်မာနိုင်ငံကိုသံမတ်ကြီးဆီလွှတ်ခဲ့ပါတယ်နိုင်ငံရေးကုံသွေးဖွံ့ဖြိုးရေးဆိုင်ရာရုံးကိုရန်ကုန်မြို့မှာဖွင့်လှစ်ခဲ့ပါတယ်။မြန်မာစီအစိုးရကတကားဖွင့်ပြီးဒီမိုကရေစီဖြစ်စဉ်စတင်ခဲ့တဲ့အတွက်ကြံနိုင်ငံတွေနဲ့အတူဆုချခဲ့တာဖြစ်ပါတယ်။သို့သော်လည်းပြုပြင်ပြောင်းလဲရေးကတော့နှေးကွေးနေပါသေးတယ်။စစ်တလန်တိုးနောက်နှလန်းဆုပ်ဆိုသလိုဖြစ်နေကြတာပါ။နောက်လာမယ့်နှစ်တာကာလဟာမြန်မာနိုင်ငံတည်ငြိမ်ရေးအတွက်လွန်စွာအရေးပါတဲ့ကာလဖြစ်ပါတယ်။အတွေ့အကြုံနုနယ်တဲ့အစိုးရသည်အနေနဲ့အခက်အခဲတွေအများကြီးကြုံရနိုင်ပါတယ်။လူလူကလည်းနှင်းချင်းညာချင်းတိုးတက်ကြီးပွားလာလိမ့်မယ်လို့မဖြစ်နိုင်တာကိုမျှော်လင့်ထားရတာပါစစ်တပ်ကိုထိန်းချုပ်နိုင်ရေးဟာအန်ဒီယံများတဲ့စင်ကာပူတရားဖြစ်ပါတယ်ဒီချိန်မှာဝန်ကြီးချုပ် Justin Trudeau နေနဲ့မြန်မာနိုင်ငံကိုအလေးအနက်ကူညီသင့်တယ်လို့ရေးသားထားပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုဦးကျော်စံသာပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မနေ့တင်ပြမယ် EDM အသုံးက
Not out of the woods
ဖြစ်ပါတယ်စာလုံးပေါင်းက NOT not ကမဟုတ်သဘောကိုပြတာ out out of off out of ကအပြင်ဘက်ကိုရောက်တာ the the w o o d s woods ကတစ်တော်တွေဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော်ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော်ဆိုတာကတော့ဒီညမှာအခဲအခဲဆူးညောက်ခလို့ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါလေဒါကြောင့်နေစဉ်တုံးမှာ not out of the woods ကအခဲခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခက်ခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုတာဖြစ်ပါတယ်။ဥပမာလူနာတူအသေးအံဖြစ်နေရကအသေးအံဒီရစိုးရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ရည်ညွှန်းပြောနိုင်ပါတယ်။ဒီသုံးနေပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our business is getting better.But we're not out of the woods yet.
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our business is getting better, but we're not out of the woods yet.
ဆိုရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် idiom အသုံးအရဘယ်လိုတင်စားပြောမလဲ။
Not out of the woods.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom အသုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါရခင်ဗျာ။အခုတော့လူပြောသူပြောများတဲ့ဒုတိယသမ္မတဆိုတဲ့ခေါင်းစဉ်နဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။ဥမြင့်ဆွေဒုတိယသမ္မတအဖြစ်တမတော်ဘက်ကနေရွေးချယ်ခဲ့တာဟာတစ္ဆာကနိုင်ငံရေးရဲ့သဘောတဘာဝဖြစ်တယ်လို့ပမောက္ခဒေးဗစ်စတိုင်ဘတ်ကသုံးသပ်ပါတယ်။ဝါရင်နိုင်ငံရေးသမားကြီးဦးတူဝေကတော့ရှေ့ဆက်လှုပ်ဆောင်လာမယ့်လှုပ်ရက်တွေကိုစောင့်ကြည့်ပြီးမှဝေဖန်တဲ့လို့ပြောပါတယ်။အမေရိကန်ပညာရှင်ဂုံလူဆောင်ပမောက္ခဒေးဗစ်စတိုင်ဘတ်နဲ့ဦးတူဝေတို့နဲ့ဥကြော်ဇန်တာဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
။ဆောက်တူဝေခင်ဗျာပထမဆုံးမေးချင်တာကဆောက်တူဝေဟာမြန်မာနိုင်ငံမှာဒီမိုကရေစီခင်မာလဲနိုင်ငံရေးသမားတယောက်ဖြစ်ရည်ခဲ့တဲ့ဒီမိုကရေစီကြဆွနာကိုကျုံတွေ့ခဲ့ရတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဖြစ်ထွန်းလာတဲ့ကိစ္စဟာဆုံးရှုံးသွားခဲ့တဲ့ဒီမိုကရေစီပြန်လဲဆန်းသစ်လာပြီလို့ယူဆပါသလားဆရာဘယ်လောက်ထိဆန်းသစ်လာပါလဲအပြေးပါဆန်းသစ်လာသလားတဝက်တစ်ပြက်လားဆရာရဲ့အမြင်ကိုအကျဉ်းချုပ်ပြီးပထမဆုံးပြောပါခင်ဗျာ
ကျွန်တော်ကဒီမိုကရေစီခေတ်ကိုလည်းလည်းမြည်ပြီးတော့အခုလည်းလည်းအဲဒီမိုကရေစီတခေတ်ကိုထပ်ပြီးတော့ရောက်လာတယ်ဆိုတော့အင်မတန်ဝန်တာစရာကောင်းတဲ့အချိန်ကားပေါ့ဗျာနော်အပြည့်ဟိုဝန်တာနိုင်အောင်လက်ရှိဖြစ်ပေါ်လာတဲ့ဟိုဒီမိုကရေစီအစိုးရဆိုတော့နော်အစိုးရအဓိကလေးပဲအားကျိုးမှန်တဲ့နဲ့တကယ်ပဲစူးစမ်းပြီးမယ်ဆိုရင်တော့ဖြစ်ရင်ကျွန်တော်တို့ညွန်မနဲ့ဒီမိုကရေစီထွန်းအောင်လုပ်ရမှာတို့ဖွဲ့တွဲပြည်ထောင်စုကြီးတည်ဆောက်ရမှာတို့ကိုအောင်မြင်လုပ်နိုင်မှာပေါ့နော်
လူတော်တော်များများကတော့ဒီဟာတဲ့မျောလင်းထားရတာဖြစ်ပါတယ်ဆရာလေးပူစီမှာပါဒါပေမဲ့ဆရာဦးသူကတချင်ချင်းကပြောခဲ့တယ်စစ်တပ်ဟာနောက်ဆုတ်နေတယ်ရွေးကောက်ပွဲမတိုင်ခင်ကတည်းကကျွန်တော်ဖြစ်မှဆွေးနွေးပွဲမှာတပ်မှုကောင်တို့မြည်တယ်တပ်မှုကောင်တွေဟာနောက်ဆုတ်တဲ့နေရာမှာတက်မပြတ်သွားအောင်ကမောက်ကမောက်ဖြစ်အောင်ထင်းထင်းတင်းတင်းဆိုးရတာဖြစ်တယ်အဲ့လိုဆုတ်နေလို့ဆရာသုံးသပ်ခဲ့ပါတယ်နော
်
ဒါပေမဲ့အခုရွေးကောက်ပွဲကျင်းပတဲ့အချိန်ကတော့အဲ့လိုယူဆရပါမယ်အခုရွေးကောက်ပွဲပြီးတဲ့အခါမှာကျတော့ဆက်ပြီးနောက်မဆုတ်တော့ဘဲနဲ့နောက်ထပ်၅နှစ်ကိုသူတို့တက်နေမယ်ဒီနေရာမှာပဲဆိုတဲ့သဘောမျိုးသုံးသပ်ရင်ကောဖြစ်နိုင်မလားဆရာ
ဒီလိုခင်ဗျာအပြာလန်သဘောထားတွေရှိတာပေါ့နှစ်ဖက်လေနော်ကိုယ်တိုင်းပြည်ကြီးကိုတိဆောက်တော့မယ်ဆိုရင်ဖြစ်ရင်အဲတစ်ဖက်နဲ့ဆိုရင်နားလည်မှုကအဓိကလိုအပ်တယ်ဗျာနော်ကျွန်တော်တင်တဲ့အခုဟာကတော့အစပဲရှိသေးတယ်လေနော်အစရှိသေးတဲ့နေရာမှာအာဒီနားလည်မှုအပြည့်အဝတော့သိမရသေးဘူးလို့ထင်တယ်ဒါလည်းပဲနှစ်ဖက်ကပြင်းကျက်မှုရှိရှိနဲ့အဓိကမှုရှိရှိနဲ့ဆက်ပြီးတော့လုပ်မယ်ဆိုရင်တော့ဒါတိုင်းပြည်အတွက်လေဗျာနော်တိုင်းပြည်အတွက်ဆိုတော့တော့တမတော်လည်းပဲတိုင်းပြည်ကိုတိဆောက်ခြင်းတဲ့သဘောထားတွေရှိပါတယ်လို့ကျွန်တော်လည်းယုံကြည်ပါတယ်အဲ့တော့သူတို့လည်းပဲဒီမိုကရေစီရဲ့ပြည်ပါဖြစ်အောင်တော့အဲတဖြည်းဖြည်းသွားလိုက်မယ်ဒါပေမဲ့တခုတော့ရှိတာပေါ့ဗျာနားလည်မှုရှိရှိနဲ့အဲသူတို့လည်းသူတို့ဒီလိုဆောက်သွားမယ်ဆိုတာကိုယုံကြည်တယ်ဆိုတာကိုလည်းကိုယ်ကပြဖို့လိုတာပေါ့နော်အဲ့လိုဆိုရင်တော့ဖြင့်အဲပြီးသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာ
ပြည်သူလူထုဘက်ကတော့ယုံကြည်ရဆိုရင်မျောလင့်ကြတာပေါ့ဆရာရဲ့ဒါပေမဲ့အခုလူတွေအဓိကထောက်ပြတာကတော့အစိုးစီးပွားပေါ့နိုင်ငံရေးအကျိုးစီးပွားလည်းပါတယ်စီးပွားရေးအကျိုးစီးပွားလည်းပါတယ်သူတို့ယူထားတဲ့ဒီအကျိုးအမြတ်တွေကိုမစွန့်လွတ်လို့တဲ့အတွက်ဆော့မပေးခြင်းတဲ့အတွက် ဆက်လက်ပြီးတော့ဆွဲကင်နေတဲ့သဘောဖြစ်တယ်လို့သုံးသပ်ကြပါတယ်ဘယ်လိုသဘောပါလဲဒီစားဟုတ်က
ဲ့အဲ့ဒါကဒီလုပ်ငန်းစဉ်အကုန်လုံးကိုချက်ချင်းပြီးသွားမယ်ဆိုတာတော့ပဲဟုတ်မလဲဗျာနော်ညှိနှိုင်းပြီးတော့ဆွေးနွေးပြီးတော့ဒါနားလည်မှုနဲ့လုပ်မယ်သွားမှာပေါ့ပြီးခဲ့တဲ့အစိုးရဆိုတယ်လည်းပဲအဲပြည်ပင်ကြောင်းနေမှုတွေဒီဥကြီးလောက်တာပဲလေဒါပေမဲ့အစိုးရအဖွဲ့တစ်ဖွဲ့လုံးကနေပြီးတော့တခါလဲအဲညီညွတ်ညွတ်နဲ့အဲတကယ်ပဲကျူးစားတာမဟုတ်မလဲဗျာကျွတ်နော်တကယ်လုချင်တဲ့လူလည်းရှိတယ်မလုချင်တဲ့လူလည်းရှိတယ်ပေါ့တူဒီ၎င်းမှာပဲဘယ်အဖွဲ့စည်းမှမဆိုအဲအဲ့ဒီဟာမျိုးလေးတွေကရှိတတ်တာပဲတမန်တော်မှာလည်းပဲဟိုသူတို့မှရှိနေတဲ့ကျိုးစည်းပွားကိုဟိုထိမ့်သိမ့်ကျင်တဲ့လူလည်းရှိအောင်မှာပေါ့ဒါလိုမဟုတ်ဘဲနဲ့တခါလဲချက်ချင်းပဲများဆန်းဆန်းပဲဒီမိုကရေစီရအောင်လုပ်ပေးဖို့ဆိုတဲ့စိတ်ထားမျိုးတွေလည်းရှိမှာပေါ့နော်တူဒီ၎င်းမှာကျွန်တော်တို့ပြည်သူလူထုဘက်ကဆိုရတော့ဗျာနိုင်ငံရေးပါတီတွေဘက်ကလည်းပဲအဲဒီလိုသဘောမျိုးတွေရှိတာပေါ့တကယ်အဲဟုတ်လားဒီတမလို့ယူတာတကယ်ပဲအဲဒီမိုကရေစီဆုတ်ပေးလိမ့်မလုတ်ပေးလိမ့်မယ်ဆိုတာကိုဟိုယုံကြည်ရှိတဲ့လူတွေရှိတာပေါ့မယုံကြည်ပဲနဲ့အဲတန်လျာကြီးရှိတဲ့လူတွေရှိမှာပေါ့ဆိုလိုချင်တာကတော့ဗျာအဲ့ဒီနှစ်ဖက်နားလည်မှုရအောင်လုတ်ပေးရမယ်သူတို့လည်းပဲအဲနားလည်မှုရှိရမယ်သူတို့နှစ်ဖက်နားလည်မှုအောင်နားလည်အောင်လည်းပဲအဲကြံတဲ့ပြည်သူလူထုကနေပြီးတော့ဝိုင်းဝန်းကူညီပေးမယ်ဆိုရင်အဲခင်ဗျာကတန်လျာကြီးစိုးရင်သာတွေဟာအာမြန်မြန်ပြောက်သွားမှာပေါ့ဗျာနော
်နောက်တစ်ခုကအခုတက်မတော်ဘက်ကဒုတိယသမ္မတလောင်းအဖြစ်တွင်မြောက်လိုက်တဲ့ပုဂ္ဂိုလ်အခုဆိုဒုတိယသမ္မတဖြစ်သွားပါပြီဒီပုဂ္ဂိုလ် ਨੇ ပတ်သက်ပြီးတော့သူ့ကိုအဓိကရွေးရတာဒီလူကိုမှဘာကြောင့်ရွေးရတယ်လဲဆိုတာ ਨੇ ပတ်သက်ပြီးတော့လည်းလူတော်တော်များများကစဉ်းစားကြပါတယ်ပထမတစ်ခုကသူဟာဟိုဘ ෝජ မူကြီးအငိမ့်စားဦးသန်းရှင်နဲ့အင်မတန်ရင်းနှီးတဲ့သူ့ရဲ့အကျိုးစီးပွားကိုအဓိကကာကွယ်ပေးသူလို့သုံးသပ်ပါတယ်ဆိုတော့တက်မတော်ဆိုတာထဲအဲ့ဒီပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ထက်လာတယ်ဆိုတော့အပေါ်မှာလူတွေကသံသယပူပြီးတော့ကြည်လာကြတယ်ခင်ဗျာ
။ဟုတ်ကဲ့အစလူတွေကပြောလာတော့ဒါပြီးခဲ့သောဘုဂျုံမူကြီးတန်းရွှေရဲ့လူယုံတော်ပေါ့နော်ဒီလိုဟာမျိုးတွေလူပြောကြတယ်။သူတို့ဒါတည်းကသိပြီးတော့အရေးကြီးတယ်လို့ကျွန်တော်မထင်ဘူးဗျ။တကယ်လက်တွေမှာတိုင်းပြည်အတွက်သူဘလောက်လုပ်တယ်လဲ။အဲအဲ့ဒါအပေါ်မှာအဓိကအရေးကြီးတာပေါ့။သူတို့ကျွန်တော်တို့နားလေလောက်ကတော့ဟိုသူကအရင်ကလည်းမြောင်ချိုင်းရဲ့ဝင်ကြီးဖြစ်တဲ့နေရာမှာသူ့ရဲ့သမိုင်းပေါ့ဗျာနော်သူလုခုလုခဲ့တာဒီဥစ္စာတွေကလည်းပဲအဲအများကြီးဝေဖန်ချက်တွေတော့အများကြီးရှိတယ်ဗျာနော်အများကြီးရှိတယ်ဆိုတာကတော့အဲ့လိုကိုကျိုးဘက်ကိုကြည်လွန်းနေဆိုတာမျိုးတွေရှိခဲ့ပါတယ်ပေါ့နော်အဲ့တော့အဲ့ဒါတွေကိုအခုစနစ်ကပြောင်းသွားပြီဆိုတော့အဲ့ဒါတွေကိုပြောင်းဖို့သူလုံမလုပ်ပေါ့အဲ့ဒါပေါ့အဓိကကတော့အဲ့ဒါပဲနေပါတယ်အရင်တော့ကမှားတဲ့လူကလည်းပဲလူဆိုတာကတော့မှားတဲ့ခါရှိမယ်မှားတဲ့ခါရှိမယ်လေနော်အဲအမြဲတမ်းကြီးပဲအဲလူဆိုးလည်းမဟုတ်ဘူးအမြဲတမ်းကြီးပဲလူကောင်းမဟုတ်ဘူးလေနော်ဗျာအခုဆိုးအပ်တဲ့လူပဲပေါ့အစ်စ်လူစ်တွေဟာတကယ်ပဲအဲဒီဒီမိုကရေစီလမ်းစဉ်ကိုလုံနိုင်မလုံနိုင်ဆိုတာလည်းစောင့်ကြည့်ရမှာပဲလေနော
်လူတွေသုံးသက်သူတွေကစဉ်းစားကြတာကတော့ဒီလိုပုဂ္ဂိုလ်ကိုထက်ထားလိုက်ရင်အဖြစ်အစ်စ်တက်လာတဲ့အစူရဟာအဂရီလိုက်စားမှုကင်းမဲ့တဲ့အစူရကောင်းဖြစ်ရေးဆိုတာသူတို့အဓိကကြိုးပမ်းနေကြပါတယ်ဆိုတော့ဒီကိစ္စပေါ်မှာအခုလိုပုံကိုယ်တယောက်ကအကြီးကြီးရဲ့နေရာယူထားပြီးတော့စီးပွားရေးအဖြစ်အဂရီလိုက်စားမှုတန်တရာမကင်းရှင်းတဲ့လူတယောက်ရှိနေခြင်းအဖြစ်ဒီအစူရတစ်ဖွဲ့လုံးရဲ့ image နိုင်ငံတကာမှာရောပြည်တွင်းမှာရောရုပ်ပုံနှောက်ကိုထိခိုက်နိုင်တယ်လို့တွက်ကြတာပါခင်ဗျာ
ကျွန်တော်ပြောတဲ့အတိုင်းပေါ့ तू ကဒီအခုလိုကောင်းတဲ့စနစ်ကိုရောက်လာရင် तू လည်းအပြာကောင်းတဲ့စနစ်ဘက်ကိုပြောင်းလာတာလည်းရှိမှာပေါ့နော်အတူတူထဲနေမဟုတ်ဘူးလေ။ကြာတဲ့အစိုးရအဖွဲ့ဝင်တွေလည်းအဲဘယ်လိုစိတ်ထားနေလဲဘယ်လိုလုပ်နေလဲဆိုတော့အခုမှအသက်ဆိုတော့ဟိုကျွန်တော်တို့ကသူတို့တိတ်ပြီးတော့အကဲခတ်လို့မရသေးဘူးလေနော်
။ဒီနေရာမှာပမခဒေးဗစ်စတိုင်းဘတ်ကတော့မြန်မာနိုင်ငံရေးဟာစစ်စခန်းနိုင်ငံရေးစနစ်ဖြစ်နေတဲ့အတွက်မဆန်ဘူးလို့ဆိုပါတယ
်။ I have said for many many years that the really important issue in Myanmar politics is personal loyalty.
ကျွန်တော်နှစ်ပေါင်းများစွာကတည်းကပြောလာခဲ့ပါတယ်မြန်မာနိုင်ငံရေးမှာအမှန်တကယ်အရေးကြီးတဲ့ကိစ္စတစ်ရပ်က personal loyalty ပုဂ္ဂိုလ်ရေးတစ္ဆာခံမှုဖြစ်ပါတယ်ဥမျက်ဆွေဟာစစ်တပ်ရဲ့တစ္ဆာခံဆိုတာတိတ်ထင်ရှားပါတယ်သူက2017ခုနှစ်တုန်းကလည်းဒုတိယသမ္မတအဖြစ်စစ်တပ်ကရွေးခဲ့ပူပါတယ် NLD ဘက်ကလည်းဒေါအောင်ဆန်းစုကြည်ပေါ်တစ္ဆာရှိတဲ့လူကိုသမ္မတရွေးမယ်ဆိုတာပေါ်ပေါ်ထင်ထင်ပြောထားတာပါဆိုတော့တစ္ဆာခံမှုပြိပခ conflict of loyalty ဖြစ်နေပါတယ်စစ်တပ်ကသူတို့အတွက်အရေးကြီးတာတွေကိုဆက်ပြီးတော့ထိန်းချုပ်ထားခြင်းနဲ့စစ်တပ်ဟာလွတ်လွတ်လပ်လပ်ရပ်တည်ခြင်းနဲ့အယက်သားကြီးစိုးမှုအောက်မှာစစ်တပ်မနေခြင်းမူ NLD ကတော့စစ်တပ်ဆိုတာအယက်သားကြီးစိုးမှုအောက်မှာရှိရမယ်ဒါဟာကဘာပေါ်မှာဖြစ်ထွန်းနေတဲ့ခေတ်သစ်ပုံစံဖြစ်ပါတယ
်တကယ်တော့ပမဟခင်ဗျာသူတဲ့ပူပြီးတော့လူတွေလက်ခံနိုင်မဲ့သူနာမည်ကောင်းစီးတဲ့သူတွေဘိုလ်ချုပ်တွေဘိုလ်ချုပ်ဟောင်းတွေ မြန်မာနိုင်ငံမှာအများကြီးရှိပါတယ်။ဘာကြောင့်စုကိုပဲကွက်ပြီးရွေးတယ်လို့ထင်ပါတယ်လူတော်တော်များများကတော့ဒါဟာ NLD အစိုးရအလုပ်မဖြစ်အောင်ရွေးချက်စီစီထည့်ထားတာဖြစ်တယ်လို့တွက်ကြပါတယ်တချို့ကတော့
To me if I'm guessing and I'm guessing from a long distance away without knowing the person involved I'm guessing
ကျွန်တော်ကတော့ဒီလူတွေကိုပုတ်ကိုရေးရမသိပဲခန့်မှန်းပြောတာပါစစ်တပ်ဟာဒေါအောင်ဆန်းစုကြည်နဲ့ဆက်ဆံရေးကိုကပြက်ကရက်လှုပ်ဖို့ဆိုတာတဲ့စစ်တပ်အတွက်အထင်ကြီးပုံကူတူဖြစ်တဲ့ဦးတန်းရွှေပေါ်တစ္ဆာရှိသူဖြစ်လို့ဦးမြင့်ဆွေကိုရွေးတာလို့ယူဆပါတယ်။ဦးတန်းရွှေကစစ်တပ်ကိုလွှမ်းမိုးခြင်းနဲ့ဆိုရင်လေဦးမြင့်ဆွေကိုအတုံးချနိုင်သေးတဲ့သဘောလေးဖြစ်ပါတယ်
။နောက်တစ်ခုကသူဟာအမေရိကန်ဆွေအားထုတ်ပြန်ထားတဲ့ SDN list လို့ခေါ်တဲ့စာရင်းထဲမှာပါဝင်နေပါတယ်။အဲ့တော့အမေရိကန်ကတော့ဒါကိုမလုပ်မလဲခင်ဗျာ
။ Well when somebody becomes in that position they often remove them. They removed a whole bunch of people who came here to
ဒီစင်ကိုရောက်သွားပြီဆိုရင်တော့သူ့ကိုဖယ်ရှားလိုက်မှာပါဦးသိန်းစိန်ပါဝင်ဒီကိုရောက်လာခဲ့တဲ့သူအများပြားကိုလည်းဒီလိုပဲဖယ်ရှားပေးခဲ့တာပါစစ်ဘိုလ်ရီပါဝင်မြန်မာပြည်ကဒီလိုဒဏ်ခတ်စီရင်ဝင်နေသူတွေအများကြီးရှိနေပါသေးတယ်ဒါတွေကိုပယ်ဖျက်ခြင်းရင်ကွန်ကရစ်ရဲ့ဆုံးဖြတ်ချက်ကိုမလိုဘဲအစိုးရရဲ့သဘောနဲ့ပယ်ဖျက်ပြေးလို့ရပါတယ
်အဲ့လို့ဆိုရင်ဒီ SDN list ဆိုတာကြီးကတော့ politically motivated ဘောက်မြန်မာနိုင်ငံရေးရွေးချယ်နဲ့လှုပ်ရှားခြင်းသာဖြစ်တဲ့ဆိုတဲ့သဘောပေါ့
Of course I mean we had a politically motivated foreign policy which was regime
ဟုတ်တယ်ဗောကျွန်တော်တို့ရဲ့နိုင်ငံရေးဝါဒက political motivated foreign policy ပါအစိုးရတွေအပြောင်းလဲဖြစ်အောင်လုပ်တာပါဒီလူနဲ့ဘလို့ရှေ့ဆက်ခီးသွားမယ်ဆိုတာကိုတော့ဒေါအောင်ဆန်းစုကြည်စဉ်းစားရမှာဖြစ်ပါတယ
်ဆရာဦးသူရဲ့တပ်မတော်ထဲမှာငင်းစားတပ်မတော်အရာရှိဟောင်းတွေထဲမှာသုတက်သင့်တော်မဲ့လူတို့ရဲ့ကြီးညိုရေးစားမှုကိုရယူနိုင်တဲ့လူတွေအများကြီးရှိတယ်လို့သိရပါတယ်။ဘာကြောင့်သူတို့မှရွေးတယ်လဲဆိုတာဟုတ်ကဲ့အဲ့ဒါကိုကြည့်လိုက်တော့တပ်မတော်စီပင်လျင်အခုလက်ရှိတပ်မတော်အကြီးအကဲစီပင်လျင်ဟိုအငင်းစားပုဂ္ဂိုလ်ရဲ့ဩဇာကမကင်းနိုင်သေးဘူးဆိုတာကိုလည်းတွေ့ကြပါတယ်ခင်ဗျာ။ဆရာတို့တွေ့ပါလား။
အဲ့ဒါကတော့ကျွန်တော်တို့လည်းအသေးချာတော့မပြောနိုင်ဘူးပေါ့ဗျာနော်။အော်ဒါပေမဲ့ဘုရားကျိုးကျေးဇူးကိုဟိုစောင့်ရှောက်တယ်ဆိုတော့ဒါတော့ပြောလို့မရဘူးလေဗျာနော်သူကစောင့်ရှောက်ရှင်လက်စောင့်ရှောက်မှာပေါ့ကိုကြီးညိုလို့ရှိရင်တော့လည်းပဲဒါလုပ်မှာပေါ့တိုးတော့ဘယ်လိုပဲစောင့်ရှောက်ဒီမိုကရေစီစနစ်ကြီးနဲ့စောင့်ရှောက်ရင်ဒါအကောင်းဆုံးပေါ့ဗျာဟုတ်လားဒီမိုကရေစီကိုတိဆောက်ပြီးတော့မှဒီကဝစောင့်ရှောက်မယ်ဆိုရင်အားလုံးအတွက်လည်းကောင်းတာပေါ့မဟုတ်လားကျွန်တော်ထင်တာတော့ဒါကောင်းတဲ့အပြောင်းလဲတွေကိုနေလိုက်တာလိမ့်မယ်လို့ဆိုတဲ့ယုံကြည်ချက်ထားမယ်ဆိုရင်အန်ဒါအကောင်းမြင်ရမှာပေါ့ကြာကျွန်တော်တို့ကတော့ကျွန်တော်တော့အကောင်းမြင်တာပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းကျွန်တော်ကတော့လည်းမကောင်းမြင်သလားမသိပါဘူးဆရာရေဒါပေမဲ့ကျွန်တော်စံစရာနဲ့မေးတာပါတကယ်လို့များဒီလူရဲ့ဇိုက်ကိုဆရာမျှော်လင့်သလိုမပြုတ်ပြင်ဘူးမပြောင်းလဲဘူးဆိုရင်ပြန်ပြီးတော့ကုစားနိုင်တဲ့နည်းရှိသလားခင်ဗျာဘယ်လိုကုစားမလဲခင်ဗျာ
အဲအဲ့ဒါကတော့ဒီလိုလေဟိုလူတယောက်ထဲနေတယ်မဟုတ်ဘူးအားလုံးကဝိုင်းပြီးတော့လောက်ရမှာပေါ့သူကဖွဲ့ဆိုတော့တမနာကြီးကကောင်းဆောင်ပြီးတော့ဒါကောင်းတဲ့လမ်းစဉ်ကိုလုပ်မယ်ဆိုရင်သူလည်းလိုက်လာမှာပေါ့တမနာရဲ့နော်ဩဇာအာဏာအောက်မှာဒါတိုင်းပြည်အတွက်သူလည်းကြိုးစားလာမှာပေါ့
ဥကြောစံသာစီစဉ်တင်ဆက်တဲ့အပတ်စဉ်မြမရေးရာတုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အခုဒီဘက်သူယုံကြည်ရအစီအစဉ်မှာတော့ Internet Web Developer ကဗျာဆရာညံလင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ
်။ကျွန်တော်ကဗျာဆရာညံလင်းပေါ့။ညသတိပင်နဲ့ညံနဲ့ညံလင်းလက်ရှိကကျွန်တော်ကဗျာဆရာနောက်တစ်ခုကကျွန်တော်က Web Developer ပေါ့။ Website တွေလုပ်တယ်။နောက်ပိုင်းမှာကျွန်တော်ကအဓိက Visual Design ပေါ့။ဒီရွှေပိုင်းနဲ့ပတ်သက်တဲ့ဟာတွေကျွန်တော်ကိုအားတန်တယ်ကျွန်တော်ယုံကြည်ရာတစ်ခုရှိတာကကြတော့ကျွန်တော်မြန်မာနိုင်ငံထဲမှာလည်းရန်ကုန်တမြို့တည်းတည်းမဟုတ်တနိုင်ငံလုံးမှာဒီလိုမျိုးပုံပေါ်ပြရင် connection မရှိလို့ဆက်သွယ်မရှိလို့ဘာမှမဖြစ်လာတဲ့အမှုပညာသမားတွေအများကြီးရှိတယ်ကျွန်တော်တို့ကိုယ်တိုင်လည်းမြင်နေတွေ့နေရကျွန်တော်ကအဲ့လိုလူတွေကိုတစ်ကမ္ဘာလုံးကမြင်နေကြတာတစ်ကမ္ဘာလုံးကမြင်လို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံထဲမှာရှိတဲ့ဒီလူငယ်အမှုပညာသမားတွေကလည်းတစ်ကမ္ဘာလုံးနဲ့အဆင့်တန်းတူရှိတယ်ဆိုတာကိုကျွန်တော်ယုံကြည်တယ်အားကြောင့်မို့လို့ကျွန်တော်ယုံကြည်ဒီနေ့DN that ဆိုရဟာကိုကျွန်တော်ကစပြီး create လုပ်တာပေါ့ကိုဟန်လင်းနဲ့ကျွန်တော်နဲ့စကားပြောဖြစ်ကြတယ်စကားပြောဖြစ်တော့ကျွန်တော်တို့အဓိကလုပ်ချင်တာကကဗျာလဲပါမယ်စာပေရောကဗျာရောနောက်တစ်ခုကဒီ visual ဘိုင်းတွေရောအဲ photography တွေအထိပါမှာပေါ့အဲ့ဒါမျိုးတွေကိုကျွန်တော်တို့ကဟို platform လေးတစ်ခု create လုပ်ချင်တယ်ကိုဟန်လင်းနဲ့တိုင်ပင်ပြီးတော့ကျွန်တော်တို့ online magazine ညာနယ်ပုံစံမျိုးလေးတစ်ခု website လေးတစ်ခုကျွန်တော်ကိုယ်တိုင်လည်း website ရေးတော့ကျွန်တော်တို့တိုင်ပင်နေဒီလိုမျိုးလေးလုပ်မယ်ဆိုပြီးတော့
ကျွန်တော် B and Tech ဆိုပြီးတော့ကျွန်တော် group လေးတစ်ခု create လုပ်တယ်ပေါ့အဲ့ဒီဒါ၄ယောက်နဲ့ကျွန်တော်တို့စတာပေါ့အဲ့ဒီဒါ၄ယောက်မှာကျွန်တော်ညံလင်းရယ်ကိုခန့်လင်းရယ် Matthew နင်းခွေးရယ်နောက် designer ညီစိန်းရယ်ကျွန်တော်၄ယောက်ပေါင်းပြီးတော့ဒီ2016အစပိုင်းမှာကျွန်တော်စတိုင်နေတာဟုတ်တော့အဓိကကျွန်တော်တို့ပါကျင်တာတွေကဒီကြပြာဆိုင်ရာတွေပါကျင်တယ်ကြပြာတွေပါကျင်တယ်နောက်တစ်ခုကစာပေဆိုင်ရာ essay တွေဒီဝတ္ထုတို့တွေအဲ့ဒါတွေဒီဒီကကျွန်တော်တို့ visual ဘိုင်းအားဆိုရင် photography တွေပါမယ်ဒီ street art တွေလည်းပါမယ်အဲ့မျိုးတွေကျွန်တော်က collect လိုက်လို့တာပေါ့ collect လို့အထူးသဖြင့်ကျွန်တော်တို့တားကြတဲ့လူငယ်တွေလူငယ်တွေလုပ်တဲ့ဟာတွေကျွန်တော်ကအများဆုံး collect လုပ်တယ်ပြီးတော့နောက်တစ်ခုကကျွန်တော်ကမြန်မာပြည်မှာရှိနေတာမှန်ပေမဲ့ဒီက website လို့တော့တစ်ကဘာလုံးကျွန်တော်ကလွှင့်နေတယ်လွှင့်နေတော့ကျွန်တော်ကlanguage ကိုစဉ်းစားတဲ့အခါကျတော့ကျွန်တော်ကမြန်မာလိုမလုပ်တော့ဘူးဒီ international တုံးတဲ့ english လိုပဲလုပ်မယ်ဆိုပြီးတော့ပြီးတော့ကျွန်တော်တို့ college လောက်ထားတဲ့အချိန်မှာ international writer တွေလည်းပါတော့အကုန်လုံးကျွန်တော် uniform ဖြစ်အောင်ဆိုတော့ english လိုတည်နေကျွန်တော်ကစလုပ်လိုက်တယ်လုပ်ပြီးတော့အဲ့ဒါအတိုင်းမြင်ပြီးတော့မှကျွန်တော် website စာရေးတယ်ပေါ့ designer ကညီစိအားနဲ့ကျွန်တော်ရေးရောက်ပေါင်းပြီးလုပ်ပြီးတော့အခုပြီးခဲ့တဲ့29ရက်နေ့ကကျွန်တော် first issue အနေနဲ့ magazine ရဲ့ first issue အနေနဲ့ website မှာတင်ထားတယ်ပေါ့ကျွန်တော် website နာမည်က www.peuntexed.com အဲ့မှာကျွန်တော် issue ကျွန်တော်ကတစ်နှစ်ကို၄ချိန်ကျွန်တော် issue လေးခုတင်မယ်ပို့တဲ့စာမှုတွေလည်းကျွန်တော်ကလက်ခံတယ်အဓိကကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့ကျွန်တော်လူငယ်တွေထဲမှာပဲဗျာဆရာကြီးလည်းရှိရယ်ဒီ visual ပူအနမားကြီးလည်းရှိရယ်ဒီဇိုင်းနမားကြီးလည်းရှိရယ် photography နမားကြီးလည်းရှိရယ်သူ့ဘာလို့လမ်းကြောင်းပေါ်ရောက်နေပြီးသားလူတွေကတော့အဆင်ပြေကြတယ်ဒါပေမဲ့အဲ့လိုမျိုးစလုပ်တဲ့လူတွေအတွက်တော့ပြင်သားမှာဘယ်ရဘလို့စားလို့အောင်မှမသိတဲ့လူတွေအတွက်ကျွန်တော်ကပို့ပြီးဥစားပေးတာပေါ့သူက network လည်းတခု create လုပ်ချင်တာဒီမြန်မာပြည်ထဲမှာလူငယ်တွေကြီးရပါတဲ့ network မျိုးဒီမှာ activity တွေအကုန်လုံးကရှိကြတယ်ဒီလိုကြပွဲတွေလုပ်ပါနေရှိတယ်ဒါပေမဲ့ဒီ international က search လုပ်လိုက်လို့ရှိရင်မြန်မာအနေနဲ့ search လုပ်လို့ရှိရင်ကျွန်တော်ကိုယ်တိုင်လည်းရှာလို့မတွေ့ဘူးလို့မတွေ့တဲ့ဟာလည်းကျွန်တော်အဲ့ဒီပြည်ပြလဲပါတယ်ပြင်ကဘာကြီးရဲ့ပြင်နေရာကနေပဲရောက်နေကြောင်းပေါ့ကျွန်တော်တို့မြန်မာပြည်မှာရှိတဲ့အမှုညာသမားတွေဒီလိုလူငယ်တွေကိုရှာလို့တွေ့စီခြင်းနဲ့အဲ့ဒါကြောင့်လည်းကျွန်တော်က web magazine အနေနဲ့ web channel အနေနဲ့စပြီး create လုပ်တာနောက်ပိုင်းကျလို့ရှိရင်ဒီလို network လေးတစ်ခု create လုပ်မယ်အဲ့ဒီကနေကျွန်တော် activity တွေပါသွားခြင်းနဲ့ပြီးလို့ရှိရင် international က writer တွေရောမြန်မာပြည်မှာရှိတဲ့လူငယ် writer တွေရော visual ပုံအနမားတွေအားလုံးကျွန်တော်ကအစီအစီရဲ့ network လေးတစ်ခု create လုပ်ခြင
်းအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် Internet web developer ကဗျာဆရာကိုညံလင်းဘာလို့ယုံကြည်တယ်လဲဆိုတာကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကတိုက်အလဲပိုင်းကမြောက်ပိုင်းဒရိကန်ဒေသအဖြစ်လူသိများတဲ့အယ်ဆာဗာဒိုဂွာတီမာလာနဲ့ဟွန်ဒူရက်စ်နိုင်ငံတွေဟာလူမှုရေးနဲ့စီးပွားရေးဖွံ့ဖြိုးမှုတွေမှာနှစ်ပေါင်းများစွာအတွင်းဖြည်းဖြည်းချင်းတိုးတက်လျက်ရှိနေကြပါတယ်တိုးတက်မှုရှိတဲ့ကဏ္ဍအများစုကတော့အကျင့်ပြတ်ခြားစားမှုနဲ့ဒေသတွင်တိုးပွားလာနေတဲ့အုပ်စုလိုက်အကြမ်းဖက်မှုတွေကြောင့်ဖြစ်သလိုနယ်စပ်ဖြတ်ကျော်ရာဇဝတ်မှုကျူးလွန်မှုတွေနဲ့လူမှုရေးနဲ့စီးပွားရေးဘိုင်းတွေမှာအမြင့်တွေခိုင်မာနေတဲ့တရားမမျှတမှုတွေကြောင့်လည်းဖြစ်ပါတယ်။နောက်ပြီးအခြေခံလူရန်းစားအတွက်စီးပွားရေးအခွင့်အလမ်းတွေရှာပါတာလည်းပါဝင်ပါတယ်လို့လက်တင်အမေရိကတိုင်းနဲ့ Caribbean ဆိုင်ရာ USAID ရဲ့ယာယီလက်ထောက်အုပ်ချုပ်ရေးမှူး Elizabeth Hogan ကပြောပါတယ်။မြောက်ပိုင်းသုံးနိုင်ငံအစိုးရတွေနဲ့အတူပူးပေါင်းပြီးအဲ့ဒီနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးမှာအဟန့်တားဖြစ်နေတဲ့အကြောင်းတွေကိုဖော်ရှားဖို့ USAID နဲ့နိုင်ငံခြားရေးဌာနကတဆင့်အမေရိကန်အစိုးရကအစွမ်းရှိသမျှပူးပေါင်းဆောင်ရွက်နေပါတယ်။ဒီလိုဆောင်ရွက်ရာမှာအစိုးရတွေဘက်ကလည်းပြုပြင်ပြောင်းလဲရေးမှာစိတ်ပါလက်ပါရှိကြတယ်ဆိုတဲ့သာရကတွေတွေ့ရပါတယ်။ဂွာတီမာလာမှာအာဏာပိုင်တွေကအာဂရိလိုက်စားမှုနဲ့ဖမ်းဆီးအရေးယူတဲ့အထက်မှာအစိုးရထိတ်တန့်အရာရှိကြီးတွေအပြင်သမရဟောင်းတို့ဦးလည်းပါဝင်ခဲ့ပါတယ်။ Honduras မှာတော့နိုင်ငံတော်ရဲ့ရဲတပ်ဖွဲ့ကိုအကြီးအကျယ်ပြုပြင်ပြောင်းလဲမှုတွေလုပ်နေသလို El Salvador မှာလည်းရာဇဝတ်မှုတွေနဲ့အကြမ်းဖက်မှုတွေကာကွယ်စောင့်ရှောက်ရေးမှာလူမှုအဖွဲ့အစည်းတွေကိုအခြေပြုဟန်တားရေးအဓိကအာရုံစိုက်ပြီးနိုင်ငံတော်လုံခြုံရေးစီမံချက်တရက်အဖြစ်တိုးမြှင့်ဆောင်ရွက်ခဲ့ပါတယ်။အဲ့ဒီလိုပြုပြင်ပြောင်းလဲမှုတွေကိုထောက်ကူဖြစ်စေဖို့စီးပွားရေးတိုးတက်လာဖို့နဲ့အကြမ်းဖက်မှုတွေရပ်တန့်သွားစေဖို့ USAID ကကူညီနေပါတယ်။ USAID ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုစီမံချက်တွေဟာစင်ရဲသားတွေနဲ့အန္တရာယ်ကျနေတဲ့လူငယ်တွေအတွက်စီးပွားရေးလုပ်ငန်းတွေအလုပ်ကိုင်တွေကိုချက်ထွင်ဖို့နဲ့ပညာသင်ကြားရေးအခွင့်အလမ်းတွေကိုချမှတ်ပြဋ္ဌာန်းထားပါတယ်။ဥပမာအားဖြင့် Honduras နိုင်ငံမှာသမ္မတအိုဘားမားရဲ့ Feed the Future အနာဂတ်ကိုပြုစုပါဆိုတဲ့အစီအစဉ်ကနေပြီးလူပေါင်း 38,000 ရဲ့ဝင်ငွေပမာဏကိုရာခိုင်နှုန်းအားဖြင့် 50 ရာခိုင်နှုန်းကျော်တိုးအောင်ကူညီပေးခဲ့ပါတယ်။USAID ရဲ့လုံခြုံရေးစီမံချက်တွေဟာအန္တရာယ်ထဲမှာကြာရောက်တော်မဲ့လူငယ်တွေကိုအဓိကအာရုံထားပြီးဘေးကင်းလုံခြုံရာလူမှုအတိုက်အဝန်းတစ်ခုဖန်တီးပေးနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်။အလုတ်ကိုင်းနဲ့အသက်မွေးဝမ်းကြောင်းပညာသင်တန်းတွေဖန်တီးပေးသလိုရက်တက်ဖွဲ့ဝင်တွေနဲ့လူမှုအကြာယုံကြည်မှုတည်ဆောက်ဖို့ကိုလည်းအဓိကထားဆောင်ရွက်ပါတယ်။တကယ်တော့နှစ်စဉ်နှစ်တိုင်း USAID ရဲ့ဌာနခွဲပေါင်း200ကလူငယ်တွေဟာလူမှောင်ခိုဂိုင်းတွေလက်ထဲကြာရောက်လူစဲအန္တရာယ်တွေ့နေတဲ့လူငယ် 8,000 ခွဲအတွက်ဝေးလံခေါင်ပြအရက်တွေထိတွားရောက်တာဝန်ထမ်းဆောင်နေကြပါတယ်။ USAID ရဲ့စီမံကိန်းတွေထဲမှာအမေရိကန်အလယ်ပိုင်းကတွေ့ကန်နယ်မြေ၃နိုင်ငံမှာအင်အားတောင့်တင်းခိုင်မာဖို့ပွင့်လင်းမြင်သာရှိဖို့နဲ့အကျိုးဖြစ်ထွန်းထိရောက်တဲ့အုပ်ချုပ်မှုပုံစံတွေဖြစ်လာရေးမြင့်တင်ရမှာအထောက်အကူဖြစ်စေမဲ့စီမံချက်တွေပါဝင်ပါတယ်။ဥပမာအယ်ဆာဗာဒါနိုင်ငံရဲ့အခွန်ထမ်းပြည်သူတွေအနေနဲ့အုပ်ချုပ်ရေးအဖွဲ့အတွက်ဝင်ထုတ်ဝင်ပို့ကိုလျှော့ချပြီးကိုယ်တိုင်ငွေလွှဲပြောင်းလုပ်နိုင်တဲ့ပွင့်လင်းမြင်သာမှုကိုတိုးတက်စေမဲ့ကိုယ်တိုင်ဝန်ဆောင်မှုပေးတဲ့ Kiosk ပို့ဆောင်ဆက်သွယ်ရေးဌာနတွေကိုထောက်ပံ့ကူညီထားပါတယ်။အယ်ဆာဗာဒါ၊ဂွာတီမာလာနဲ့ Honduras သုံးနိုင်ငံတို့ဟာလုံခြုံရေးမြင့်တင်ဖို့နဲ့ပြည်သူတွေပိုးပြီးကြွယ်ဝချမ်းသာလာရေးအဆင့်တိုင်းမှာဆောင်ရွက်နေပါတယ်။စစ်မှန်တဲ့စိတ်ဆန္ဒနဲ့အတူဒေတာဆိုင်ရာတို့ရဲ့စွန့်ရီတိုးတက်မှုနဲ့ပေါင်းစပ်ပြီးတဘာဝအရင်းမြစ်တွေရဲ့အရှိန်အဝါနဲ့ပူးပေါင်းဆောင်ရွက်မှုအသစ်တွေကနေအမေရိကအလဲပိုင်းအစိုးရတွေအနေနဲ့ပိုးပြီးငြိမ်းချမ်းလာစေအောင်ပိုးပြီးချမ်းသာကြွယ်ဝလာစေအောင်နဲ့ဒေတာတွင်ပိုးပြီးစည်းလုံးညီညွတ်မှုရလာစေအောင်ဆောင်ရွက်ရမှာကျမတို့ကအကူအညီတွေပေးသွားနိုင်မှာဖြစ်ပါတယ်လို့ယာယီလက်ထောက်အုပ်ချုပ်ရေးမှူးဟော်ကင်းကပြောသွားခဲ့ပါတယ်ရှင
်။အမေရိကအစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ဘူးဆိုတာကိုထပ်မံပြီးတော့အသိပေးပါရစေခင်ဗျာ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းထုတ်လွှင့်ချက်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါလိမ့်မယ်
ပြည်ခဲ့တဲ့လအတွင်းရုတ်တရက်ကွယ်လွန်သွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီယိုစကာလီယာနေရာမှာအစာထုတ်ခန့်အဖို့အတွက်တရားစီရင်မှုတွေမှာအလဲအလတ်အယူဝါဒရှိသူဖို့အစိုးရအယူခံတရားရုံးတရားသူကြီးမယ်ရစ်ဂါလန်ကိုသမ္မတဘရာကိုဘာမာကအမိစင်းတင်သွင်းလိုက်ပါတယ်။ဒါပေမဲ့ရီပဘလစ်ကန်နေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတင်မာမှုတွေတိုးလာနေပြီးနိုင်ငံတော်တရားရုံးချုပ်မှာအစာထုတ်ခန့်အမယ်သမ္မတဘာမာအမိတင်သွင်းသူကိုလက်ခံတွေ့ဆုံမှာမဟုတ်တယ်လို့သူ့ကိုရွေးချယ်ရေးအတွက်မဲခွဲဆုံးဖြတ်မှာလည်းမဟုတ်ဘူးလို့ပြောပါတယ်။အမေရိကန်သမ္မတလောင်းရွေးချယ်မှုတွေရဲ့မဆွယ်စည်းရုံးမှုတွေအတွင်းတရုတ်နိုင်ငံကမကြာခဏဝေဖန်ပြောကြားခံရပေမဲ့တရုတ်ဝန်ကြီးချုပ်လီကေချန်ကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာမိသူနိုင်သည့်ဖြစ်စေနိုင်ငံနှစ်နိုင်ငံဆက်ဆံရေးအပြုသဘောဆောင်ရွက်ဘက်ကိုဆက်လက်ဦးတည်သွားမယ်လို့ယုံကြည်ကြောင်းပြောကြားလိုက်ပါတယ်။အမေရိကန်သမ္မတမဆွယ်စည်းရုံးမှုတွေဟာတွက်ကြွလန်းဆန်းပြီးအများစုရဲ့စိတ်ဝင်စားမှုရရှိစေကြောင်းဗိုလ်ထုတွေကပြုလုပ်တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲအတွင်းမှာဝန်ကြီးချုပ်လီကေချန်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာမကြခင်ဖွဲ့စည်းမဲ့အစိုးရအဖွဲ့ဝန်ကြီးဌာနတွေရဲ့စီးရင်တွေကိုဒီကနေ့မတ်လ18ရက်နေ့မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုတင်သွင်းမယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဇော်မြင့်မောင်ကပြောပါတယ်။နိုင်ငံတော်သမ္မတရွေးချယ်တင်မြှောက်ခံထားရသူကနေတင်ပြလာတဲ့ပြည်ထောင်စုအစိုးရဝန်ကြီးဌာနအရေးအတွက်နဲ့ပြည်ထောင်စုဝန်ကြီးဦးရေကိုပြည်ထောင်စုလွှတ်တော်နိုင်ကကဒီကနေ့လွှတ်တော်ကိုတင်ပြအတည်ပြုမှာဖြစ်ပါတယ်။ပြည်သူ့လွှတ်တော်ကမလ13ရက်နေ့ကကျင်းပတဲ့အစည်းအဝေးကနေဥထင်ကျော်ကိုနိုင်ငံတော်သမ္မတအဖြစ်ရွေးချယ်ခဲ့ပြီးမကြာမီထွက်ပေါ်လာမယ့်အစိုးရအဖွဲ့ကိုသူကဥဆောင်မှုပေးသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါတယ်။အခုနှစ်အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆံမိုးဝေပါခင်ဗျာ
This program has come to you from the Voice of America, Washington.